Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ Very American တန်ကန်နေ2025ခုနှစ်မတ်လ1ရက်စနေညအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတရိပ်ဆက်လုပ်နေပါပြီ5မီတာ1925 30နဲ့အခုစနေနေ့နက်ဖန်တနင်္ဂနွေမှာ5မီတာ190ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်တရိပ်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစည်းအဝေးမှာတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုဝင်းမင်းနဲ့အတူပဲတင်ပြပေးမှာပါသတင်းတွေတော့မှဆိုလို့ရှိရင်အင်ဂျူရောမှာသမ္မတဇာလင်စကီနဲ့သမ္မတဒေါ်နယ်ထရန့်တို့အခြေအတင်ဖြစ်ခဲ့ပြီးမြေရှားတပ်ထုနဲ့တင်ရန်ဇာတာတူဖို့ရေးစာချုပ်လက်မှတ်မထိုးနိုင်ခဲ့ပါဘူးဥရောပခေါင်းဆောင်အတော်များများကတော့ယူကရိန်းဘက်ကရပ်တည်တယ်လို့ထုတ်ဖော်ပြောဆိုကြပါတယ်အမေရိကတက်ဆက်စ်ပြည်နယ်မှာဝက်သက်ရောဂါကူးစက်နေပြီးကလေးငယ်တဦးသေဆုံးသွားပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုဦးစွာတင်ပြပေးမှာပါ
ဟုတ်ကဲ့ပါကိုစောမိုးကျော်ရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးအပတ်စဉ်ကဏ္ဍတစ်ခုတည်းအမေရိကန်အတွက်အကျိုးရှိစေမယ့်မြမရေးအမေရိကန်လွှတ်တော်အဖွဲ့ကို NUG မြို့သားညီညွတ်ရေးဆိုရဝင်ကြီးထောက်ပြတာမှာ
ဘီရဟော့ဇီကာနဲ့တွေ့ဆုတဲ့အခါမြန်မာနိုင်ငံမှာတရုတ်ကပါဝင်နေမှုကောင်းတဲ့အချက်တွေရှိသလိုအမေရိကကိုတကယ်စိုးရိမ်စေတဲ့အချက်လည်းအများကြီးပါလာကိုလည်းကျွန်တော်အများကြီးဆွေးနွေးခဲ့ပါတယ
်ဒီကြောင်းပြောထားတဲ့ဝါရှင်တန်တိုင်ဝမ်တွေကမြမအရေးကဏ္ဍနောက်ဒီမိုကရေစီလူခွင်နဲ့ခေတ္တန်ကပါပြီးရင်အာရှနိုင်ငံရေးလေယာစီဝါဥရိယာတင်တဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေဇက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစော်မှုကျော်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံကမြေရှားတပ်ထုအပါအဝင်သင်္ကန်းဇာတာတွေကိုအမေရိကန်ကရယူပိုင်ခွင့်သဘောတူညီချက်ကိုယူကရိန်းနဲ့အမေရိကန်ကြားတောက်ကြတွေကလက်မှတ်မထိုးနိုင်ခဲ့ဘူးလို့အင်ဂျူရောကအတည်ပြုပြောဆိုပါတယ်အင်ဂျီရောမှာသမ္မတဒေါ်နယ်ထရန့်နဲ့ယူကရိန်းသမ္မတဗလိုဒီမာဇာလင်စကီတို့တောက်ချာနေတဲ့တုန်းကအခြေအတင်ဖြစ်ခဲ့ပြီးနောက်ပိုင်းမှာခေါင်းဆောင်နှစ်ယောက်ပူးတွဲသတင်းစာရှင်းလင်းပွဲလည်းမလုပ်နိုင်ခဲ့ပါဘူးယူကရိန်းအနာဂတ်လုံခြုံရေးနဲ့ယူကရိန်းတရားစာရတွေကိုအမေရိကန်ရယူနိုင်ရေးဆွေးနွေးမှုမလုပ်ခင်မှာသတင်းတောက်တွေရှိဓာတ်ပုံရိုက်ခံနေချိန်မှာပဲအခြေအတင်စကားများခဲ့ကြတာဖြစ်ပါတယ်ယူကရိန်းနဲ့ရုရှားငြိမ်းချမ်းရေးဆွေးနွေးပွဲကိစ္စပြောဆိုရာကအခြေအတင်စဖြစ်ခဲ့တာပါ
You're not in a good position. You don't have the cards right now. With us, you start having cards. Right now, you don't have your playing cards. You're playing cards. You're gambling with the lives of
millions. သမ္မတထရန့်ကယူကရိန်းသမ္မတအနေနဲ့အသာစီးရနိုင်တဲ့အခြေအနေမရှိဘူးလို့ပြောကြားခဲ့တယ်လို့တန်းနဲ့ချီတဲ့သူတွေရဲ့အသက်တွေကိုလောင်းကြီးထပ်နေတယ်လို့သမ္မတဇယ်လင်စကီကိုပြောဆိုခဲ့ပါတယ်တတိယကမ္ဘာစစ်ဖြစ်နိုင်တဲ့အခြေအနေနဲ့လောင်းကြီးထပ်နေတယ်လို့လည်းဆွဆွဲပြောဆိုခဲ့ပါတယ်ဒုတိယသမ္မတ GD Vance ကလည်းရုရှားနဲ့တန်တမာရေးဆွေးနွေးပြည်ငြိမ်းချမ်းရေးလုပ်နေတာကိုဝင်ပြောခဲ့ပါတယ်ခရိုင်းမီးယားကို2014ခုနှစ်မှာကတည်းကရုရှားကစတင်ကျူးကျော်တဲ့ကိစ္စကိုလည်းသမ္မတဇယ်လင်စကီဘက်ကထောက်ပြပြီးပြန်လည်ပြောဆိုခဲ့ပါတယ်အပြန်အလှန်ပြောဆိုခဲ့ကြပြီးနောက်တွေ့ဆုံပွဲရက်ခဲ့ပြီးမကြာခင်မှာပဲသမ္မတဇယ်လင်စကီကအိမ်ယူတော်ကနေပြန်လည်ထွက်ခွာသွားခဲ့ပါတယ
်အခုလိုအမေရိကန်သမ္မတနဲ့အကြီးအကျယ်အခြေတင်ဖြစ်ခဲ့ပြီးယူကရိန်းအပေါ်တော့ထောက်ခံကြောင်းဥရောပခေါင်းဆောင်တွေကပြောလိုက်ကြပါတယ်ဝါရှင်တန်မြို့တော်မှာအမေရိကန်သမ္မတနဲ့ယူကရိန်းသမ္မတအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်ယူကရိန်းဘက်ကရက်တီပါတယ်လို့ဥရောပခေါင်းဆောင်အများစုကတုံ့ပြန်လိုက်ကြတာပါအိမ်ပြည်တော်ကိုတောက်ကြနေကရောက်လာခဲ့တဲ့ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့သတင်းတောက်တွေရှေ့မှာခုနကလိုဓာတ်ပုံရိုက်ခံရင်စကားအပြန်အလှန်ပြောကြတာကယူကရိန်းငြိမ်းချမ်းရေးနဲ့ရုရှားနဲ့ဆွေးနွေးတဲ့ကိစ္စကနေအခြေတင်စဖြစ်ခဲ့ကြတာပါအဲဒီနောက်ဆွေးနွေးပွဲပြတ်ခဲ့ပြီးအိမ်ပြည်တော်ကနေယူကရိန်းသမ္မတပြန်ထွက်ခွာသွားခဲ့ပါတယ်ယူကရိန်းသမ္မတဟာငြိမ်းချမ်းရေးကိုတကယ်လူလားသူမဟုတ်ဘူးလို့သမ္မတထရမ့်ကလူမှုကွန်ရက်မှာရေးတင်ခဲ့တယ်လို့အင်ဂျီရောလာပြီးမလေးမစားလုပ်တယ်လို့လည်းဆက်ဆွဲခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာဝက်သက်ရောဂါကူးစက်ဖြစ်ပွားနေတာမှာ Texas ပြည်မှာတော့ကူးစက်သူ146ယောက်ရှိနေပြီးကလေးငယ်တယောက်သေဆုံးသွားပြီလို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေတော့မှပြောဆိုခဲ့ပါတယ်ကာကွယ်ဆေးထိုးမထားတဲ့ကျောင်းနေအရွယ်ကလေးငယ်တဦးသေဆုံးခဲ့ပြီးကူးစက်ခံရသူ20လောက်ကိုဆေးရုံတင်ကုသထားရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်။အင်မတန်ကူးစက်လေတဲ့ဝက်သက်ရောဂါနဲ့အမေရိကန်မှာပထမဆုံးသေဆုံးသူဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းအ ਨੇ ကဆောင်ကျင်နေပြီးရောဂါဖြစ်ပွားနေတာဟာထူးထူးခြားခြားမဟုတ်ဘူးလို့ကျန်းမာရေးဝန်ကြီးရောဘတ်ကနေဒီဂျူနီယာကဗိုလ်တူးနေမှာပြောဆိုပါတယ်။တက်ဆက်ပြည်နယ်မှာကာကွယ်ဆေးထိုးဖို့ပြည်ထောင်စုဝန်ကြီးဌာနအနေနဲ့ဆက်လက်ထောက်ပံ့သွားမှာဖြစ်ပြီးရောဂါကူးစက်ပြန့်ပွားမှု အဆုံးသတ်နိုင်ရေးကိုအဓိကဦးစားပေးလှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးကပြောဆိုခဲ့ပါတယ
်။အမေရိကန်မှာကျဲဥစေစံချိန်တင်တက်သွားတာကိုစုံစမ်းဖြည့်ရှင်းပေးဖို့ဝိုင်းတောင်းဆိုနေကြပါတယ်။အခုလိုစုံစမ်းဖြည့်ရှင်းပေးဖို့စားသုံးသူခွင့်ရကာကွယ်သူတွေဒီမိုကရက်လွှတ်တော်အမတ်တွေနဲ့ပြည်ထောင်စုကွန်ရက်ကော်မရှင်အဖွဲ့ဝင်တွေကအစိုးရကိုတိုက်တွန်းနေကြတာပါ။ကျန်းမာရေးတကွေယောဂကြောင့်လို့ကျပ်ဥလုပ်ငန်းလုပ်ကင်သူတွေကပြောဆိုပေမဲ့လည်းသုံးသက်သူတွေကတော့ကုမ္ပဏီကြီးတွေကအခွင့်ကောင်းယူအမျက်ထုတ်နေကြတယ်လို့ယုံကြည်နေကြပါတယ်။ပြီးခဲ့တဲ့ February လအတွင်းကျပ်ဥဈေးကဒေါ်လာစင်ကိုပြန်မြ $4.95 $5 နီးပါးအထိဈေးတက်သွားခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်အစိုးရကတော့ဒီရက်သက်ပတ်အတွင်းကျပ်ဥငှက်တကွေယောဂကိုနှိမ်နင်းဖို့ပြင်ဆင်နေတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းကျောက်ဥစည်းကဘလောက်ထိကြောင်လုံနိုင်မလဲဆိုတော့မသိရသေးပါဘူးအခု2025အတွင်းကျောက်ဥစည်း40ရာခိုင်နှုန်းလောက်ထိကြောင်လုံနိုင်မယ်ဆိုတာမသိနိုင်သေးပါဘူးအခုသမ္မတဒေါ်နယ်ထရမ့်အနေနဲ့သူသမ္မတဖြစ်ဖြစ်ချင်းကုန်စည်နှုတ်နဲ့ကြောင်အရင်ဆုံးလုံမယ်လို့ကတိပေးထားပေးမယ်လို့အခုလိုဈေးတွေတက်နေတာပါခင်ဗျာ
ကမ္ဘောဒီးယားမှာအွန်လိုင်းလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ့်နှင်းရမှာဖန်းစီရမိထားတဲ့ထိုင်းနိုင်ငံသား119ယောက်ကိုထိုင်းနိုင်ငံဘက်ကပြန်လည်လွှဲပြောင်းပေးခဲ့တယ်လို့ကမ္ဘောဒီးယားတာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပြောဆိုပါတယ်ကမ္ဘောဒီးယားထိုင်းနယ်စပ်မြို့ဖြစ်တဲ့ဖွိုင်ဖက်မှာအွန်လိုင်းငွေလိမ်လုပ်ငန်းတွေလုပ်ကိုင်နေတယ်လို့ယူဆရတဲ့နေရာတွေကိုဝင်ရောက်စီးနှင်းခဲ့ရမှာနိုင်ငံသားစုစုပေါင်း230ကိုဖမ်းမိခဲ့ပြီးအဲ့ဒီထက်ကထိုင်းနိုင်ငံသား119ဦးပါဝင်တာဖြစ်ပါတယ်ပြီးခဲ့တဲ့တောက်ကြနေကောင်ကတော့ထိုင်းဝင်ကြီးချုပ်ဖိထုံတန်ရှိနာဝါထရာဟာပိုင်ပွဲမျိုးနဲ့ကတ်လျက်ရှိတဲ့ထိုင်းဘက်အချမ်းကစက်ခုံမျိုးကိုလာရောက်ခဲ့ပြီးအွန်လိုင်းလင်လဲမှုလုပ်ငန်းတွေကိုနှိမ်နှင်းမှုဆွေးနွေးပြောဆိုခဲ့ပါတယ်ထိုင်းနဲ့ကတ်လျက်ရှိတဲ့မြန်မာနိုင်ငံဘက်အချမ်းကမြဝတီရွှေကုတ်ကိုဒေသကကြားဖြန့်အွန်လိုင်းငွေလိမ်လုပ်ငန်းတွေကိုလည်းတရုတ်မြန်မာသုံးနိုင်ငံပူးပေါင်းပြီးနှိမ်နှင်းလျက်ရှိပါတယ်မြဝတီမှာတောင်းတင်နေတဲ့ဒူရီ9000ကျော်တဲကတရုတ်နိုင်ငံသား9000ကျော်ကိုရှေ့လာမဲ့အပတ်ကစတင်ပြီးတပတ်ကို1000လုံးနဲ့ပြန်လည်ပို့ဆောင်သွားမယ်လို့ထိုင်းတာဝန်ရှိသူတွေကပြောဆိုထားပါတယ
်
FIO American တဲ့စနေညသတင်းတွေကိုကိုစောင်မိုးချောင်းနဲ့ပြောပြပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေဆက်တိုက်ပါပထမဆုံးကတော့ Washington DC တိုင်းဝန်ကမြမအရေးကဏ္ဍပါအမေရိကန်အတွက်အကျိုးရှိစေမယ့်မြန်မာပြည် energy ဝန်ကြီးထောက်ပြတာပါအမေရိကန်အစိုးရအမေရိကန်လွှတ်တော်နဲ့မြန်မာပြည်ဆွေးနွေးတဲ့အခါမှာမဟာဗျူဟာရအမေရိကန်ကိုပုံလိုဂျုံပူအားကောင်းပူကျော်ဝချမ်းသာစေသလားဆိုတဲ့အချက်၃ချက်ပေါ်အခြေခံစဉ်းစားသင့်တယ်လို့ energy ဝန်ကြီးဒေါက်တာဆဆာကပြောပါတယ်လွှတ်တော်ထဲမှာမြန်မာပြည်တွင်အပိတ်လုပ်နေတဲ့ဘာမာကော့ကတ်စဖွဲ့ရဲ့ပူတွဲဥက္ကဋ္ဌအမတ်ဘေဟိုင်ဇန်ကာနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဒေါက်တာဆဆာကိုမေးမြန်းထားတဲ့မိတ်ဆက်စဉ်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးတော့ American လွှတ်တော်ထဲမှာတွန်းအားပေးလှုံ့ဆော်နိုင်ဖို့ဖွဲ့ထားတဲ့ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌအောက်လွှတ်တော်အမတ် Bill Hyzen ကနေမြန်မာနိုင်ငံရဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရNUG ရဲ့ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာတို့က2024ခုနှစ်နှောင်းပိုင်းတုန်းကတွေ့ဆုံခဲ့ကြပါတယ်။နောက်ပြီးတော့2025နှစ်စန်းပိုင်းမှာလည်းထပ်ပြီးတော့တွေ့ဆုံပြီးတော့မြမအရေးတွန်းအားပေးလှုံ့ဆော်ရမယ့်အချက်တွေကိုဆွေးနွေးခဲ့ကြပါတယ်။ဒီလိုတွေ့ဆုံမှုမှာအဓိကကျတဲ့မူဝါဒအရေးရာကဏ္ဍ၅ခုကိုထောက်ပြပြီးတော့ဆွေးနွေးခဲ့လေဆိုပြီးဒေါက်တာဆဆာကပြောပါတယ်။ဒီကဏ္ဍ၅ခုကတော့နိုင်ငံရေးစနစ်ပြောင်းလဲဖို့စစ်တပ်ရဲ့လုပ်ရက်အတွက်တာဝန်ခံမှုရယူဖို့လူမှုစည်းဝါးရေးဖွံ့ဖြိုးဖို့အုပ်ချုပ်နိုင်မှုနဲ့ပထဝီနိုင်ငံရေးအနေအထားတည်ငြိမ်ဖို့ပဲဖြစ်ပါလေ
။ဘီလ်ဟော့ဇီကာနဲ့တွေ့ဆုံတဲ့အခါမှာအချက်၅ချက်အဓိကတော့ကျွန်တော်ဆွေးနွေးပါတယ်။အချက်၁ကတော့မြန်မာနိုင်ငံမှာလက်ရှိအခြေအနေမှာတရုတ်ကပါဝင်နေမှုလို့ပြောတဲ့အခါမှာကောင်းတဲ့အချက်တွေရှိသလိုတော်တော်များများဟာလည်းအမေရိကကိုတကယ်စိုးရိမ်စေတဲ့အချက်လည်းအများကြီးပါပါတယ်။အဲ့ဒါကိုလည်းကျွန်တော်အများကြီးဆွေးနွေးခဲ့ပါတယ်။ဒီမှာဒုတိယချက်ကတော့ကျွန်တော်ဒီ Burma Caucus ရဲ့အဓိကရွေးချက်ကတကယ်တမ်း US အစိုးရမှသူတို့ရဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လာရင်တော့ America အစိုးရရဲ့အမူအဒါတွေကိုကျွန်တော်မြန်မာနိုင်ငံအကျိုးအတွေ့လည်းဖြစ်တယ်လို့ America အကျိုးစီးပွားအတွက်ဘလို့ဖြစ်မလဲဆိုတဲ့အပေါ်မှာလည်းကျွန်တော်မူဝါဒပိုင်ဆိုင်ကိုဆွေးနွေးခဲ့ပါတယ်။နောက်တစ်ခုကတော့ဒီကျွန်တော် Burma Act ဥပဒေပေါ့နော်အမေရိကပြည်ထောင်စုမှာ ဘာမှအဲ့ဥပဒေကိုပြန်ထားတာတော့ကျွန်တော်ခုဆိုတော့ဟိုသုံးနှစ်တောင်ကျွန်တော်ကကြော်လာပြီပေါ့နော်အဲ့ဒီတော့တွေ့မှာတကယ်တော့ account ထဲပေါ်ချင်းနဲ့ပတ်သက်လာရတော့ကျွန်တော်ကမရှိတလို့ဖြစ်နေကိုတွေ့ရပါတယ်ဒါနဲ့လည်းကျွန်တော်ကဒီဘာမှအဲ့ဥပဒေကိုဘယ်လိုနဲ့fully implemented ပေါ့နော်ဒါကျွန်တော် account ထဲပေါ်နိုင်မလဲဆိုတဲ့မဟာဗျူဟာပိုက်ဆံကိုလည်းဆွေးနွေးခဲ့ပါတယ်အဲ့ဒီတစ်ချိန်ထက်မှပြီးကျွန်တော်ကဒီကဘာကူလာတမက်ကလူချွေးကောင်စီမှာသူတို့ပြနှားထားတဲ့ဒီအခုဒီ resolution ပေါ့နော်ဆုတ်ဖြတ်ချက်နဲ့ပတ်သက်ပြီးမှအဲ2669ပေါ့နော်ဒါနဲ့ပတ်သက်ပြီးမှလည်းဒီပါမန်ဥပဒေနဲ့ကဘာလူချွေးကောင်စီရဲ့ဆုတ်ဖြတ်ချက်နှစ်ခုစလုံးကိုပူပေါင်းပြီးမှဘလို့နဲ့မြန်မာနိုင်ငံမှာဒါကိုထိထိရောက်ရောက်account ထဲပေါ်နိုင်မယ်လို့ဆိုတဲ့အချက်ဒီကိုလည်းဆွေးနွေးခဲ့ပါတယ်နောက်တစ်ခုကတော့မြန်မာနိုင်ငံမှာတကယ်တော့ဆိုတော့ဒီတရုတ်တစ်ခုတောင်မဟုတ်ဘူးပေါ့နော်အခုဆိုတော့ရုရှားရဲ့ပါဝင်မှုဟာလဲကျွန်တော်ဟာတိတိတသာထိထိရှားရှားပုံမြင်နေရတဲ့အခါမှာဥပမာကြည့်မယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့ကျွန်းတစ်ကျွန်းဖြစ်တဲ့မဒိန်ကျွန်းပေါ့နော်ရခိုင်ပြည်နယ်မှာရှိတဲ့မဒိန်ကျွန်းမှာအဲ့ဒါကိုဖြေခါပြီးမှရုရှားကတရုတ်ကိုအေးသူတို့ရဲ့ဒီနိုင်ငံတကာတခါပြေဆိုမှုကိုချိုးဖောက်ပြီးမှမြန်မာနိုင်ငံရဲ့နယ်နိမိတ်ကိုဖျက်တာပြီးမှတရုတ်ကို gas နဲ့ oil energy တွေ supply လုပ်နေတာကိုလည်းကျွန်တော်ကဆွေးနွေးခဲ့ပါတယ်ဆိုတော့ဒါတစ်ဖက်ကပြောမယ်ဆိုရင်လည်းနောက်ဆုံးချက်ကတော့မြန်မာနိုင်ငံမှာအခုကကျွန်တော်တို့အနေနဲ့ဒီဟိုဘိုယာတူကိုတိုက်နေတဲ့အခြေအနေကနေပြီးမှဟိုအနာဂတ်အတွက်ဘိုတဘောတူငီချက်ကိုဘလို့ဖော်ဆောင်ပြီးမှတွေးဆိုဆွေးနွေးရေးလို့ပြောတဲ့အခါမှာဒီ Federal Democracy ဤအစုဒီအလုံးနဲ့ကိုကစပွဲခင်းမှအတူထိုင်ပြီးမှ United on Common Vision အနာဂတ်အတွက်ဆိုတဲ့ဥစ္စာကိုလည်းကျွန်တော်ကဟိုဆွေးနွေးခဲ့ပါတယ်
မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်အမှတ်2669ကိုချမှတ်တာနဲ့ပတ်သက်ပြီးတော့လေဝန်ကြီးဒေါက်တာဆာဆာနဲ့အမတ်ဘီလ်ဟိုင်ဇင်ဂါတို့ကဆွေးနွေးပြောဆိုခဲ့ကြပါသေးတယ်။အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA အောက်ကမြန်မာအရေးဖြေရှင်းဖို့မြန်မာနိုင်ငံဆိုင်ရာအဥပဒေ Burma Act ကိုပြဋ္ဌာန်းထားတာဖြစ်ပြီးလွှတ်တော်နှစ်ရက်လုံးရောသမရကပါအတည်ပြုထားပြီးဖြစ်ပါသည်။ဒါပြင်အမတ်ဟိုင်ဇင်ဂါကဥဆောင်ပြီးတော့မြန်မာအရေးအမေရိကန်အစိုးရအတွင်းမှာတွန်းအားပေးလှုံ့ဆော်နိုင်ဖို့လွှတ်တော်တွင်ပါတီနှစ်ရက်လုံးကကိုယ်စားလှယ်တွေပူးပေါင်းထားတဲ့ Burma Caucus အဖွဲ့ကနောက်ဆက်တွဲအဖြစ်2024ဇွန်လကုန်မှာတင်သွင်းခဲ့တဲ့ Brave Burma Act ဆိုတာလည်းရှိနေတာပါ။ဒါဟာအရေးယူဆောင်ရွက်မှုတွေကနေတဆင့်အမှန်တကယ်တာဝန်ခံမှုရှိစေရေး Bringing Real Accountability via Enforcement ဆိုတဲ့ဆောင်ရွက်ဖို့ရည်ရွယ်တဲ့ဥပဒေမူကြမ်းလေးဖြစ်ပါလိမ့်။ရှိစက်လှုပ်ဆောင်တဲ့အခါမှာအရေးတကြီးအဓိကထားပြီးတော့လှုပ်ဆောင်ဖို့ဆွေးနွေးခဲ့တဲ့အချက်တွေကိုဒေါက်တာဆဆာကအခုလိုပြပြသွားပါသည်စစ်တပ်ရဲ့အာဏာစုပ်ကိုင်ထားမှုကိုအဆုံးသတ်ဖို့လက်နက်ကိုင်စစ်တပ်ထက်အရက်သားပြည်သူတွေထိန်းချုပ်တဲ့ Federal Democracy နိုင်ငံရေးစနစ်တည်ဆောက်ဖို့မြန်မာပြည်သူတွေစီကိုတရားမျှတစွာအာဏာလွှဲပြောင်းပေးဖို့ရွာငယ်လေးတွေအထိဖွံ့ဖြိုးစေဖို့လူမှုစည်းဝေးပြဿနာရဲ့အရင်းမြစ်ကိုရှာဖွေဖြေရှင်းဖို့Federal Democracy စံတမိုးတွေနဲ့အညီကောင်းမွန်တဲ့အုပ်ချုပ်မှုအခြေခံရေးလှုပ်ဆောင်နိုင်ဖို့နဲ့ဒေတာတွင်းနဲ့ကမ္ဘာမှာတည်ငြိမ်အေးချမ်းပြီးတော့ကျွေးဝါးတဲ့နိုင်ငံအဖြစ်မြန်မာနိုင်ငံရည်တည်နိုင်ဖို့တွန်းအားပေးလှုပ်ဆောင်ရေးကိုဒေါက်တာဆဆာကအရေးတကြီးတိုက်တွန်းဆွေးနွေးသွားခဲ့တာပါ
ဒီ2025မှာဆိုရင်မြန်မာနိုင်ငံရဲ့အသက်အကြာဟာလည်းအကြီးကြီးဆုံးအခြေအနေတစ်ခုကိုကျွန်တော်ရောက်နေပြီဖြစ်ပါတယ်နပါတ်၁ကတော့ဒီ President Trump Administration အောက်မှာသူတို့အနေနဲ့ဒီတရုတ်ရဲ့လွတ်မြောက်မှုကိုကြည့်တဲ့အခါမှာအခုနကျွန်တော်ပြောသလိုလူချိုးရေးမျက်စိနဲ့စီးပွားရေးမျက်စိနဲ့အဓိကကြည့်တဲ့အခါမှာသူတို့ကpolicy တုတ်ခုကိုသူတို့ချပြီပေါ့နော်ဘာပဲလို့လို့တာဒီနံပါတ်1အမေရိကကိုပို့ပြီးတော့လူချိုးစေသလားဒါနံပါတ်1နံပါတ်2အမေရိကကိုပို့ပြီးတော့အားကောင်းစေသလားနံပါတ်3အမေရိကကိုပို့ပြီးတော့ဟိုကျော်ဝါချတာစီတလားဆိုတဲ့အချက်တုတ်ချက်ကသူတို့ရဲ့ policy အကြီးကြီးဖြစ်တဲ့အခါမှာကျွန်တော်တို့ဖက်ကမဟာဗျူဟာကပါလဲဆိုပြီးတော့ခုနလိုမြန်မာနိုင်ငံ Federal Democracy ရရှိရေးတီအမေရိကကိုပို့ပြီးတော့ချတာစီတယ်ခုနကျွန်တော်ပြောတဲ့တီပေါ်ကအစအခုနကျွန်တော်ပြောတဲ့ကိုတွေကြီးအကုန်လောကအဲ့ဒီမာလာကာ strain နဲ့တွားနေတဲ့အခါမှာ Indo Pacific မှာသူတို့ရဲ့အားကောင်းရေးတီเนาะဒီအိန္ဒိယဒမုတရာမှာက ျွန်တော်တို့ရဲ့ချိတ်ဆက်မှုအကောက်ရေးတွေအမေရိကကိုပိုလိုချူစေတဲ့ဆိုတဲ့ case ကိုကျွန်တော်ဟာခိုက်ခိုက်မှမှတည်ဆောက်နိုင်ဖို့ကြိုးစားနေတယ်။ဒါလည်းဒီ Promococcus နဲ့ချိတ်ဆက်မှဖြစ်မယ်။နံပါတ်2ကတော့မြန်မာနိုင်ငံဟာတကယ်သားဆိုရင်တော့ဒီမိုကရေစီဖြစ်လာရေးတွေအမေရိကကိုပိုပြီးတော့ခိုင်မာအကောက်စေတယ်ဆိုတဲ့အချက်ပေါ့။အဲ့ဒါဟာပါလဲဆိုရင်ဥပမာသူတို့ဟာအာနာစီကိုသူတို့ဟာမဟာမိတ်ဖြစ်နေစစ်စစ်ချင်းသလားတော့မဟုတ်သူတို့ရဲ့ partner အတွက်ကို Federal Democracy နိုင်ငံ Free World ကိုလိုချင်တာဆိုမြန်မာနိုင်ငံဒီအနာဂတ်မှာ America ပြည်ထောင်စုအတွက် reliable partner ဖြစ်မဲ့နိုင်ငံဖြစ်တယ်အဲ့ဒါကိုခင်ဗျားတို့ကအခု investment မလုပ်ဘူးဆိုရင်မြန်မာနိုင်ငံဒီတနေ့ကျရင်တော့တရုတ်ရဲ့ခုနလိုပေါ့တရုတ်ရဲ့ကစားကွက်ဖြစ်နိုင်တယ်ဆိုတော့အချက်ကိုလည်းကျွန်တော်ကဟိုတစ်ဖက်ကသူ့ပြရမှာဖြစ်တယ်ကျွန်တော်မြန်မာနိုင်ငံဟာဟိုအင်းနီချင်းနိုင်ငံအကြီးကြီးဆုံးနိုင်ငံနှစ်နိုင်ငံဖြစ်တယ်အိန္ဒိယနဲ့တရုတ်နိုင်ငံကမှဖြစ်တဲ့အခါမှာဖက်မလိုက်တဲ့နိုင်ငံချိန်မှာတော့ကိုကျွန်တော်တုတ်နေတဲ့အခါမှာမြန်မာနိုင်ငံဒီ Federal Democracy နိုင်ငံဖြစ်သွားရတော့အဲ့ဒီဖက်မလိုက်တဲ့ policy အောက်မှာ America ပြည်ထောင်စုအတွက်ဟိုယုံကြည်စိတ်ချရတဲ့ဟိုခုန partner ဖြစ်သွားမယ်ဆိုတဲ့ဥစ္စာကိုလည်းဒါ America ကိုပိုအကောက်စီရေးမှကျွန်တော်ပါဝင်သွားပြီလို့ကျွန်တော်ကဒါ case ကိုသူတို့ဒီတက်ဆိုင်ရpolicy maker တွေနဲ့ကျွန်တော်ဆွေးနွေးနေတာပေါ့။နောက်ပါတော့အချက်ကတော့မြန်မာနိုင်ငံရှားပါမေလို့ခေါ်တဲ့ real earth လို့ခေါ်တဲ့ဟိုတကဘာလို့အတိုက်တာကိုချင်းမြန်မာနိုင်ငံမှာ real earth reserve က90ရာခိုင်နှုန်းတရာမှာတဝက်ကမြန်မာနိုင်ငံမှာရှိနေတယ်ဆိုတာဟာဒါအကုန်လုံးကတိပိတဖြစ်တဲ့အခါမှာဒါဆိုတော့အဲ့ဒီ real earth ဒီကိုလည်းတကယ်တော့ဆိုတော့ make american more prosperous လို့ခေါ်တဲ့ america ကိုပို့ပြီးတော့ကျွေဝချတာစီလို့ပြောတဲ့အခါမှာကျွန်တော်တို့ကအဲ့ဒီတရားစသားဒီကိုလည်းအခုနလို make america more prosperous ဟုတ်တဲ့ကောင်းစီအောက်မှာသူတို့နဲ့ကိုတေးချပေါ့နော်ဆွေးနွေးနိုင်ရေးဆိုတာရှိပါတယ်ပြောချင်တာကတော့အဲ့ဒီအချက်တုတ်ချက်ပေါ့ဒါမှမဟုတ်လည်းပြောချင်တာက america လို့ပြောတဲ့အခါမှာကျွန်တော်တို့ဟာသူတို့ရဲ့ဟို strategic policy နဲ့ကျွန်တော်တို့ဘက်က strategic policy ဟာဘယ်နေရာမှာချိဆက်တယ်ဆိုတော့ complementary ကိုရှာဖို့လိုတယ် conflict မဖြစ်ပဲနဲ့ပေါ့နော်ဆိုတော့အဲ့ဒီ common ground conflict မဖြစ်တဲ့ complementary ကိုသူတို့နဲ့တွေးလေလေအမေရိကအတွဲလဲကောက်လေလေဖြစ်တယ်လို့တရုတ်အတွဲလဲကောက်လေလေဖြစ်မယ်မြန်မာနိုင်ငံအတွဲလဲကောက်လေလေဖြစ်မယ်ပြောချင်တာတော့ win 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 situation ပေါ့အားလို့အတွဲ win win people strategy ကိုသူတို့ဟာဒီ2025မှာတော့သူတို့နဲ့ကိုကျွန်တော်ဆွေးနွေးနိုင်ဖို့ကိုတည်ချတော့ကျွန်တော်ပြင်ဆင်ထားပါတယ်
အမတ်ခိုင်စင်ကအနေနဲ့မြန်မာနိုင်ငံရဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပုံကိုယ်ရင်းနဲ့တွေးဆဆွေးနွေးပြောဆိုတာတွေရှိပေမဲ့အမေရိကန်နိုင်ငံဂျာရေးဌာနဒါမှမဟုတ်အင်ဂျီရောကတော့မြန်မာနိုင်ငံရဲ့အစိုးရအဖြစ်တည်ယဝင်အသိမှတ်ပြုပြောဆိုတွေးဆမှုတွေရှိမရှိတော့မသိဘူးဆိုပြီးတော့အမတ်ဘီလ်ခိုင်စင်ကပြောသွားပါလိမ့်
On an official level, I am not aware of that. I assume that there have been some conversations that have been happening. Certainly,
တရဝင်အစ်စ်မှာလုံဆောင်မှုကိုတော့ကျွန်တော်မသိပါဘူး။ပြောဆိုမှုတွေတော့ရှိလိမ့်မယ်လို့ထင်ပါတယ်။ American လွှတ်တော်ကကျွန်တော်တို့ကတော့ပြည်ပရောက်နေတဲ့မျိုးသားအစိုးရကပုံကိုယ်တွေနဲ့တွေ့ဆုံမှုတွေရှိတာအသေးချာပါ။ဒီလိုတွေ့ဆုံဆွေးနွေးမှုတွေကိုကျွန်တော်တို့ကလုပ်တယ်ဆိုပေမဲ့ American နိုင်ငံသားဝင်ကြီးဌာနဒါမှမဟုတ် American Ambassador ကတော့သူတို့နဲ့တရားဝင်အတိအမှတ်ပြုအစည်းအဝေးတွေလုပ်မလုပ်တော့ကျွန်တော်မသိပါဘူ
းအမတ်ဘီလ်ဟိုင်ဇင်ဟာက2025ခုနှစ်အတွင်းအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်ဖြစ်တာဝန်ထမ်းဆောင်သွားမှလည်းဖြစ်ပြီးတော့မြန်မာရေးပါဝင်ကမ္ဘာကိစ္စရပ်တွေကိုအာရုံစိုက်လှုပ်ဆောင်သွားဖို့လည်းရှိပါသေးမြန်မာရွှေပြောင်းနေထိုင်သူတွေတောင်းတဲ့ချီရှိတဲ့မစ်ရှိဂန်ပြည်နယ်ဆိုင်ရာအောက်လွှတ်တော်အမတ်ဖြစ်နေတာကြောင့်လည်းအမတ်ဟိုင်ဇင်ဟာကမြန်မာရေးကိုအလေးပေးလှုပ်ဆောင်နေတဲ့သူလည်းဖြစ်ပါလေရှင်
နေရှာသတ္တုပါဝင်အမေရိကန်အတွက်အကျိုးရှိစေမယ့်မြန်မာအရေး NUG ဝင်ကြီးထောက်ပြတာမိုက်သန်စင်ပြောပြခဲ့တာပါအခုတော့ဒီမိုကရေစီလူခွင့်နဲ့ခက်ပြိုင်ကဘာအစည်းအဝေးမှာဩစတြေးလျမြားပြောင်းရွှေ့နေထိုင်ရေးအကြောင်းကိုပြောထားပါတယ်ဩစတြေးလျနိုင်ငံမှာကြောင်းတက်နေထိုင်အခြေချနိုင်ရေးနဲ့ပတ်သက်လို့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေသတ်မှတ်ချက်တွေကိုစစ်နီမျိုးကရှိနေဦးကူကူအောင်ကိုမေးထားတဲ့ဦးတမောင်တန်ပြောပြပေးပါအောင်ခင်ဗျာ
ဖွံ့ဖြိုးပြီးနိုင်ငံတွေကကာဖို့ကြိုးစားနေတဲ့အချိန်မှာပဲဖွံ့ဖြိုးဆဲနိုင်ငံတချို့မှာဘူးလူရာသီအကြောင်းလဲကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးအခက်အခဲစစ်ဘေးတံတွေခံစားနေကြပါဘူး။ဒ ကမ္ဘာမှာဆင်းရဲရဆိုရင်ဆင်းရဲတဲ့လူကြီးကကမ္ဘာတစ်ဝှမ်းမှာတန်း900ထိတက်လာတာကိုတွေ့ရပါတယ်။ကမ္ဘာလူကြီးရဲ့14ရာခိုင်နှုန်းကပဋိပက္ခနဲ့နီးတဲ့နေရာတွေမှာနေထိုင်နေကြရတာပါ။ကမ္ဘာရဲ့ရမှာစစ်ကြောင်ပြည်တွင်းအိုးအိမ်စွတ်ခွာထွက်ပြေးနေကြရသူတွေတတိပြောလို့ရှိရင် IDP လူကြီးတွေကတန်း100ဝန်းကျင်ထိရှိလာတယ်ပါ။မြန်မာနိုင်ငံမှာလည်း IDP လူကြီးတွေက3တန်းကျော်ထိတက်သွားတယ်လို့ကုလသမဂ္ဂကညင်ထားတာရှိပါတယ်။ဒီလိုဆက်ဖြစ်နေတဲ့နိုင်ငံစီးမှာမြန်မာကအဆိုးဆုံးနဲ့ထိတ်ဆုံးကရောက်နေတယ်။စီးပွားရေးနဲ့စီးရဲ့အကျိုးတရားမှုကတော့ရွှေပြောင်းနေထိုင်လို့သူတွေများလာတာပဲဖြစ်ပါတယ်။အရင်ပတ်ပထမပိုင်းမှာအอสတြေးလျနိုင်ငံရဲ့လူမှုကြီးကြေးမူဝါဒအကြောင်းကိုကျွန်တော်တို့တင်ပြဆွေးနွေးခဲ့ကြပါတယ်။ဒီပတ်မှာတော့အอสတြေးလျနိုင်ငံကိုဘလို့များရွှေပြောင်းနေထိုင်လို့ရမလဲတင်ပြချက်ပါတယ်။အချိန်ပတ်ကဆွေးနွေးပေးခဲ့တဲ့အอสတြေးလျနိုင်ငံကလူမှုကြီးကြေးရေးရှိနေကိုအောင်ကပဲဆွေးနွေးပေးမှာပါ။မင်္ဂလာပါကောင်ခင်ဗျာ
မင်္ဂလာပါဆရာ
โอเคဒုက္ခရောက်ကြတဲ့နိုင်ငံတွေကနေပါနော်ကျွန်တော်တို့ရွှေပြောင်းမှုကြိုးစားကြတဲ့ခါမှာအဓိကကြတဲ့နီလန်တရက်ကတော့ဒုက္ခတွေဖြစ်ရွှေပြောင်းနေထိုင်တာပါဘူးဆိုတော့ဒီလူတွေအနေနဲ့ဩစတြေးလျနိုင်ငံမှာဘလို့ခက်ခဲတွေနော်ရင်ဆိုင်နေရပါလဲစိတ်ခွန်ချက်တွေကဘာတွေများရှိပါသလဲခင်ဗျာ
โอเคကျွန်တော်တို့တိုင်းပြည်အပြင်ဘက်ကနေပြီးတော့ဩစတြေးလျနိုင်ငံအပြင်ဩစတြေးလျနိုင်ငံကိုလာကျင်ကြလို့ရှောင်နေကြတဲ့အဲဒုက္ခတွေကြုံတွေ့ရတဲ့စိန်ခေါ်ချက်ဆိုရင်တော့နံပါတ်1ကအရေအတွက်အရေအတွက်ဆိုတာကဩစတြေးလျ government ကတစ်နှစ်တစ်နှစ်ကိုသူတို့လူဦးရေဒုက္ခတွေလူဦးရေဘလောက်ပဲသူတို့ခေါ်ပါမယ်ဆိုပြီးတော့သူတို့ကဟိုအတိအမှတ်ပြုထားတာပေါ့နော်ဒီနှစ်ဆိုရင်တကဘာလုံးမှာအယောက်1000ဒါက2000ကလုံးဝကိုအဆင်မပြေတဲ့အရေအတွက်ပေါ့နော်အဲအားကြောင့်ကျွန်တော်တို့ဩစတြေးလျနိုင်ငံကိုလာကျင်ကြတဲ့လူတွေရှောက်တဲ့လူတွေဆိုရင်နှစ်တွေချီပြီးစောင့်ရတယ်ဆိုတာကအဲ့အတွက်ကြောင့်ပေါ့
ဟုတ်ကဲ့
ပြီးရင်အရေအတွက်ပြင်ကိုနောက်ထပ်ဒီလိုမျိုးအချိန်တွေကြာတဲ့အချိန်တွေကြာကြာစောင့်ရတဲ့အတွက်ကြောင့်တို့ရဲ့တခြားနိုင်ငံတနိုင်ငံမှာတို့အေးစစတတောင်တတာအလုတ်လုတ်ခွင့်စာတင်ခွင့်နေနဲ့နေလို့ရနိုင်မှုအတွက်ကကျွန်တော်တို့နောက်ထပ်စိန်ခေါ်မှုတစ်ခုပေါ့နော်ပြီးရင်တို့တို့မှအလုပ်လုပ်ခွင့်မရှိတာတို့ဟိုရဲရဲစစ်စင်းမှုတွေတွေ့ရတာတို့အဆိုးဆုံးကတော့ဗာလဲဆိုရင်ဖမ်းခံပြီးတော့လာတဲ့နိုင်ငံကိုပြန်ပို့ခံအဲ့ဒါတွေပေါ့နော်အဲ့ဒါတွေမခစ်အောင်လို့ကျွန်တော်တို့ဒီကလူတွေရောပြီးရင်ကျွန်တော်အာဆီယံဩစတြေးလျရော government ကိုလည်းဒီကနိုင်ငံအာဏာရပါတီတွေကိုလည်းကျွန်တော်တို့အများအားဖိအားပေးနေမှာပါဘလို့လဲဆိုတော့ Australia ရဲ့အယူဝါဒကမြန်မာနိုင်ငံရေးဆိုရင်တို့က ASEAN ဘက်ကတွားတဲ့အတွက်ကြောင့်ကျွန်တော်တို့ကအဲ့အတွက်ကိုလည်းဒါစိန်ခေါ်မှုတစ်ခုနော်ပြီးတော့ဒီကိုရောက်လာကြတဲ့လူတွေပြောကြတော့လည်းဒီမှာကလည်းဒုက္ခတွေခံကျင်တဲ့လူတွေရှိကြပါတယ်ဒီကိုရောက်တဲ့လူတွေကြတော့ပို့ပြီးတော့အော်စိန်ခေါ်မှုတွေကနည်းနည်းရောယော့ပါတာပေါ့နော်ဒါပေမဲ့လည်းသူတို့လည်းစိန်ခေါ်မှုတွေတွေးရတယ်အဲ့ဒါတွေကတော့ဘာလဲဆိုတော့ခုနလိုပဲအလုတ်လုတ်ခွင့်အလုတ်ခိုးလုံးနေရတဲ့လူတွေလည်းရှိတယ်ပြီးတော့အဲ့မှာလူဝင်မှုကြီးကြပ်ရေးရလူတွေနဲ့ပြဿနာတက်တဲ့လူတွေလည်းရှိတယ်ပြီးရင်အဲ့လိုစာသင်ခွင့်နေလည်းမရှိတဲ့လူတွေရှိတယ်အရေးကြီးဆုံးကတော့အမျိုးသမီးတွေရဲ့ကလေးတွေသူတို့ရဲ့ဆေးကုသခွင့်နော်ဒီမှာ public medicare ပေါ့နော် medicare ဆိုတာကတော့အလကားဟိုစစ်စခွင့်ရှိရဲ့ဟာရေပေါ့နော်အဲ့ဒါတွေက information တွေကကျွန်တော်ဒီလိုအချက်အလက်တွေကလူတိုင်းကမသိကြတဲ့အတွက်ကြောင့်တချို့လူတွေကဟိုငါတို့ဒီကအကျိုးခံစားခွင့်ရလားမရလားတော့မသိကြတာပေါ့နော်ဒီလိုမျိုးအဲ့ဒါတွေလည်းစိန်ခေါ်မှုအခုကျွန်တော်ကြုံတွေ့နေရတယ်နော်နေရာမှာကျွန်တော်တို့ဆက်ပြီးဖိအားပေးနေဖို့အရန်လိုအပ်နေပါတယ်ဟုတ
်ကဲ့ဟုတ်ကဲ့ဆိုတော့ဒုတိယတစ်မျိုးကျွန်တော်တို့တွေ့တာတော့သတင်းတွေထဲမှာပေါ့နော်ဆိုတော့ဩစတြေးလျနိုင်ငံကဒီကျောင်းသားတွေလာကြတယ်နောက်ပြီးရင်နောက်အလုတ်ကနေအများသားနေထိုင်ခွင့်ရပြီးတဲ့နောက်ခုနနိုင်ငံသားအလန်းကျောင်းကိုရှောင်လန်းကြတာလို့လည်းကျွန်တော်တွေ့ရတယ်ဒါပေမဲ့2024သတင်းမှာဆိုလို့ရှိရင်အဲ့ဒီနိုင်ငံတကာကျောင်းသားတွေလာတဲ့အရေးအတွက်ကိုပါကန့်သတ်ဖို့ကြိုးစားတဲ့သတင်းတစ်ပုဒ်ကိုကျွန်တော်တွေ့ခဲ့ဘူးတဲ့ဆိုတော့အခုနောက်ဆုံးအချိန်တွေဘယ်လိုများရှိပါလဲခင်ဗျာဒီလာကြောင်းအောင
်ဟုတ်ကဲ့ဆရာကန့်တတ်ဖို့စ조사နေရမဟုတ်တော့ဘူးကန့်တတ်ဖို့အတွက်ဆုံးဖြတ်ပြီးွားပြီပေါ့နော်ကျွန်တော်တို့နောက်နှစ်အဲဟို2025ဗန္ဒာယေးအေးပြက်ကြိန်ညာဆိုရင်ပေါ့နော်ကျွန်တော်တို့ကျတော့ဗန္ဒာယေးပြက်ကြိန်ညာဇူလိုင်ကနေအများဆက်တာပေါ့နော် the Australian government mo no dine ma tu lo yan o si zit da ye yan shi da yan sit sei da ye bo no tu lo chao ni o ko rai twa bi sit de chao ni ye ho chao hou yin da so lo tu lo taw taw sit ja sit do blo tui le so tacho chao ni ya chao lo da tu lo name tat tha ba me lu ni aim ni phit ni da lo tacho chao da ya chao da visa ne la de so ba me lou ni de ha ya
တရားမဝင်အလုပ်တွေလုပ်နေကြတဲ့ဟာတွေလည်းအများကြီးចောင်းចောင်းတက်တာဗန်းပြပြီးចောင်းမတက်ဘဲနဲ့လုပ်နေတဲ့ဟာတွေကိုတွေ့ရတဲ့အတွက်ကြောင့်နောင်နှစ်ကြရင်ရှော့ချရမယ်ဆိုတော့နော်ဆိုတော့ဒီတတိယနီးလမ်းကျွန်တော်သွားတွေ့တာကတော့
တခြားတကယ်တော်အလုံးမှာရှိနေတဲ့အရန်ကိုထူးချွန်တဲ့လူတွေအလောက်အကန့်အတွေ့အကြုံတွေအရန်ရှိတဲ့လူတွေနဲ့ပြိုင်ဆိုင်ရတဲ့အတွက်ကြောင့်ကိုယ့်ဘက်ကလည်းအဲ့လိုမျိုးဖြစ် English are somewhere where you know, IELTS to PTE to TOEFL, Amako, Mamia Miao, English are Amat Mamia Miao, Polish Lokame, or Legion Name, or Araga, a Yeji on the chat. Namanega Jano, good degreeness I need a low. Good degreeness I need a local. Go, that high jama, Tinjara, Badane, sign it a local, eh? Low time. လောက်တဲ့နှစ်တွေများလေလေအမှတ်ကပို့ပြီးတော့ဟိုဆုလို့ရလေလေပဲပေါ့နော်ပြီးတော့ကိုအဒီကចောင်းသားရဟိုကျွန်တော်ចောင်းဟိုចောင်းတက်မဲ့အရွယ်ကြီးကြရင်ကြတော့ပေါ့နော်တက်ကတူတက်မဲ့အရွယ်ကြီးကျွန်တော်အကြံပေးတာကတော့ Australian နိုင်ငံကထုတ်ထားတဲ့ဟိုအော်ကူပေးရှင်းလစ်ပေါ့နော်အလုပ်သူတို့ဒီအလုပ်လုပ်ရင်သူတို့ဟိုစဉ်းစားပေးမယ်ဒီမှာနေထိုင်ခွင့်ရအောင်အဲ့လိုမျိုးထုတ်ထားတဲ့ အလုပ်တွေကိုအလုပ်နဲ့ဆိုင်တဲ့ဘာသာရပ်တွေကိုသင်ကြားတက်ဖို့ကျွန်တော်အကြံပေးတယ်။အဲဟုတ်ရင်ဒီအမှတ်အမှတ်နဲ့သွားရဲဟာလုံးဝအစိုးရရဲ့နန်းပိတ်နေပြီ။ဆိုတော့အဲ့အဲ့အတွက်ကိုကျွန်တော်အကြံပေးတာပေါ့နော်။သင်တဲ့ဘာသာရပ်ကလည်းကိုယ့်အတွက်အကျုံးဝင်နေရပြီ။ပြီးရင်အလုပ်အကန့်ဒါကတော့ကျွန်တော်ကတော့ဟုတ်တယ်အလုပ်အကန့်ရှားရတယ်ဆိုတော့အရန်ခတ်တယ်ပေါ့နော်။ဒါပေမဲ့ အဲ့ဒါနံပါတ်2နံပါတ်2နဲ့နံပါတ်3ပေါ့နော်ဟိုဘာသာရိုက်ရအလောက်ကရအဲနံပါတ်4ရကြတော့တခြားဘာသာတရရကိုကျွမ်းကျင်နေပြီဒီမှာကအဲ့လိုမျိုးဟို translation course ပေါ့နော်စာမေးပွဲပေါ့နော်အဲ့လိုဘာသာပြန်တဲ့ဘယ်အောင်ရင်သူကအမှတ်ပုံပေးတယ်ညနောက်ထပ်တစ်ခုထူးခြားတာဘာလဲဆိုတော့ကိုကလူလွတ်ဆိုရင်သူက point ပုံပေးတယ်အဲ့ဒီကိုမှအမျိုးသမီးအမျိုးသားရှိတယ်ဆိုရင်လည်းကိုအမျိုးသမီးအမျိုးသားကလည်းအင်္ဂလိပ်စာကျွမ်းကျင်နေရမယ်။အဲပြီးရင်အလောက်အခိုင်အဲတက်တန်းရှိနေရမယ်။အဲ့လိုဆိုရင်သူကပို့ပြီးကြိုက်တယ်။ပြီးရင်ဩစတြေးလျနောက်ထပ်တစ်ခုရှိသေးတာကမဖွင့်ပြိုးသေးတဲ့နေရာတွေကိုဟိုကိုကတွားကျင်တယ်လို့ဩစတြေးလျ government ကိုပြောရင်ဒီဗီဇာရဖို့အတွက်ကဒီဟိုအမှတ် fee အမှတ်နဲ့တွားရဲ point နဲ့တွားရဲ့ဗီဇာရဖို့အတွက်ကပူပြီးရနိုင်မှုပုံများတယ
်ကိုအောင်ရေကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့
အခုကျေးဇူးပါဆရာကိုရွှေပြောင်းနေထိုင်နိုင်မဲ့နီးလန်းတွေကိုရွှေနဲ့တင်ပြသွားခဲ့တဲ့သူကတော့ဩစတြေးလျနိုင်ငံစစ်တီမြို့မှာဝေဘူးကြီးကြပ်ရေးရှင်တွေဖြစ်ဆောင်ရွက်နေတဲ့ကိုအောင်ပဲဖြစ်ပါတယ်ကျွန်တော်တမောင်းပါပါ
ဩစတြေးလျမှာရွှေပြောင်းနေထိုင်ရေးဥပဒေအကြောင်းဥတ္တမောင်တန်စင်နီမြို့ကရှင်နေဥကုကောင်နဲ့မေးမြန်းပြောပြခဲ့တာပါ။နောက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံကြီးလေယာစီဘွားဥရိယာတိနဲ့သတင်းတွေကသုတအစီအစဉ်တွေမကြာခင်လာဖို့ရှိသေးတာမို့ဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabermis ဖြစ်ပါတယ်
မင်္ဂလာညချမ်းပါသာရရှင်များခင်ဗျာ VOA American တရဲ့ Maslat တရဲ့စနေညပိုင်း Radio Season တွေကိုည10နာရီအထိရုပ်သံကားပါဆက်ပြီးတော့တက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းညဝက်ခံမှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥတုရာသီနဲ့သတင်းတွေကတူတက်မလာခင်အခုအာရှနိုင်ငံရေးပထမပါဒီတစ်ပတ်မှာတော့ဝီဂါတွေကိုထိုင်းကတရုတ်ပြန်ပို့လို့ American ဆိုရင်ဒါထိုင်းဝန်ကြီးချုပ်အယုံကြည်မရှိအစိုးတင်သွင်းခံရတာနဲ့ Vietnam New Zealand ဆက်ဆံရေးတိုးမြင့်တာကိုပြောထားပါတယ်ဝိဂါမွတ်စလင်တွေကိုထိုင်းကတရုတ်ကိုပြန်ပို့လိုက်ပြီးတဲ့နောက်အမေရိကန်ဆိုရကထိုင်းမှာခီးသွားတဲ့အမေရိကန်နိုင်ငံသားတွေလုံခြုံရေးဆိုင်ရာတတိပေးလိုက်ပါတယ်။ထိုင်းနိုင်ငံမှာပဲဝန်ကြီးချုပ်ဖက်ထွန်ထန်ရှနာဝက်ကိုတော့လွှတ်တော်မှာအယုံကြည်မရှိဆိုတင်သွင်းလိုက်ပါတယ်။ဗီယက်နမ်ကတော့နယူးဇီလန်နဲ့မဟာဗျူဟာမြောက်တန်တမန်အဆင့်ကိုတိုးမြင့်လိုက်ပါတယ်။ကိုစောမိုးကျော်စူးစီးပြောပြပေးပါအောင်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင့်တင်ကြားလို့ပြင် Facebook
ပြည်ကရဲ့ဂျာတာပရင်းနေကထိုင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့တရုတ်ပြည်ရှင်တန်းပြည်နယ်ကဝီကာမွတ်စလင်အယောက်40လောက်ကိုထိုင်းကအထူးလေယာဉ်နဲ့ပြန်ပို့ခဲ့ပါတယ်။ဒီလိုလို့ရအပေါ်အမေရိကန်အစိုးရကလည်းအပြင်းအထန်ရှုံချလိုက်ပြီးထိုင်းနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားတွေလုံခြုံရေးသတိထားဖို့ပြီးခဲ့တဲ့ February 28ရက်နေ့တောက်ကြနေ့မှာအမေရိကန်အစိုးရကသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံချိုင်းဝင်ကြီးမာခရိုရိုဘီယိုကလည်းအပြင်းအထန်ရှုံချလိုက်ပြီးဒီလိုရဟာထိုင်းနိုင်ငံနဲ့နှစ်ပေါင်းများစွာမဟာမိတ်ဖြစ်လာခဲ့တဲ့အမေရိကန်အတွက်အထိတ်တလန့်ဖြစ်စေတယ်လို့ကြာတာပရင်းနစ်ကထုတ်ပြန်ခဲ့တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ထိုင်းနိုင်ငံအနေနဲ့ဝီဂါမွတ်စလင်တွေရဲ့လူအခွင့်အရေးကိုကာကွယ်ဖို့နဲ့ဝီဂါမွတ်စလင်တွေရောက်ရှိနေတဲ့နိုင်ငံတွေကအစိုးရတွေအနေနဲ့သူတို့ကိုအတင်းအကျပ်ပြန်မပို့ဖို့ကိုလည်းနိုင်ငံခြားရေးဝန်ကြီးမာခရိုရိုဘီယိုကတိုက်တွန်းပါတယ်။ဒီလို့ရအပေါ်ဂျာမနီ၊ဗြိတိန်၊ဥရောပသမဂ္ဂအပြင်ကုလသမဂ္ဂကလည်းရှုံချကန့်ကွက်ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရော UNOCHR ရဲ့ပြောရေးဆိုခွင့်ရှိသူလစ်စ်ထရိုဇဲကလည်းအခုလိုပြောပါတယ
်။ The UN Human Rights Chief Volker Turk says the deportation of 40 ethnic
Uyghur Muslim အယောက်40ကိုတရုတ်ပြည်ကိုပြန်ပြီးပို့ခဲ့တာဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေတွေနဲ့နိုင်ငံတကာလူ့ခွင့်ရေးစံချိန်စံညွှန်းတွေကိုချိုးဖောက်တာပဲဖြစ်တယ်လို့လူ့ခွင့်ရေးကောင်စီအကြီးအကဲဗော်ဂါထက်ကလည်းပြောပါတယ်။ထိုင်းနိုင်ငံအနေနဲ့နောက်ထပ်ကျန်းနေတဲ့သူတွေကိုထပ်ပြီးမပို့ဖို့လိုပါတယ်။ဒါအပြင်ထိုင်းနိုင်ငံမှာခိုးလုံနေသူတွေကိုနိုင်ငံတကာဥပဒေတွေနဲ့အညီစောင့်ရှောက်ဖို့လိုပါတယ်
။တရုတ်အစိုးရဟာရှင်ကျန်းပြည်နယ်ကဝီကာမွတ်စလင်တွေအပေါ်အာရဘအလုတ်ခိုင်းစေတာညှဉ်းပန်းနှိပ်စက်တာအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်။ဒါအပြင်ပြန်ပို့ခံရတဲ့ဝီဂါမွတ်စလင်တွေအပေါ်ကောင်းမွန်စွာဆက်ဆံနေဆိုတာကိုပုံမှန်ဖော်ပြသွားဖို့ကိုလည်းတရုတ်အစိုးရကိုတောင်းဆိုကြပါတယ်။ပြန်ပို့ခံရတဲ့ဝီဂါမွတ်စလင်တွေဟာ2014ခုနှစ်ကတည်းကဖမ်းခံထားရတာဖြစ်ပြီးထိုင်းအချုပ်ခန်းတွေမှာဆင်းရဲခက်ခဲစွာနေခဲ့ရပါတယ်။2015ခုနှစ်ကဝီဂါမွတ်စလင်တချို့ကိုထိုင်းအစိုးရကတရုတ်ပြည်ကိုပြန်ပို့ခဲ့ပြီးနောက်ဗန်ကောက်မြို့တော်မှာရှိတဲ့လူအများဝိပုစုတောင်းရနှက်ကွန်ဘုံကွဲတိုက်ခိုက်ခံရတဲ့အတွေ့လူ20လောက်သေဆုံးခဲ့ပါတယ်။ဒါကြောင့်အခုလဲထိုင်းမှာသွာလာနေတဲ့အမေရိကန်နိုင်ငံသားတွေသတိထားကြဖို့ဗန်ကောက်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကထုတ်ပြန်ခဲ့တာပါ။ဝီဂါတွေကိုပြန်ပို့ခဲ့တာနဲ့ပတ်သက်ပြီးထိုင်းဝန်ကြီးချုပ်ဖေထုံထန်ကတော့အခုလိုပြောပါတယ
်။တန်แล้วก็ตัวดิฉันเองเนี่ยที่ไปเนี่ยเรื่องนี้เป็นเรื่องที่เราไม่พูดออกพับลิกในตอนแรก
จม้าติยุพี่กูตั้วแกตรงก็ดีกิซะซ้วนี้แกตาฤเนี่ยปะทะปีอะมายปิดูตีอองทุบเปลี่ยนแกราไม่ใช่บ่าวบาเพิโลเลยสรอกดาနိုင်ငံတော်လုံခြုံရေးเนี่ยအစိုးရကိစ္စဖြစ်နေလို့ပါဒါပေမဲ့သူတို့ရဲ့လုံခြုံဘေးကင်းဖို့အတွက်ဆွေးနွေးခဲ့ပါတယ
်ဒီလာအစောပိုင်းကထိုင်းဝန်ကြီးချုပ်ဟာတရုတ်ပြည်ကိုတွားရောက်ခဲ့ပြီးသမရရှင်နဲ့တွေ့ဆုံခဲ့ပါတယ်ဒီဝီဂါတွေပြန်ပို့တာဟာတရုတ်နဲ့ကုန်သွယ်ရေးကိစ္စအတွက်အပေးအယူလောက်တာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ကညင်းဆိုပါတယ်အခုလိုအချိန်မှာပဲထိုင်းဝန်ကြီးချုပ်ဖေထုံထန်ရှီနာဝတ်ကိုစွန့်ဆောင်ရင်မရှိတဲ့အတွက်ဆိုကအတိုက်အခံပါတီပြည်သူပါတီကထိုင်းလွတ်တော်မှာအယုံအကြည်မရှိအဆိုပြီးခဲ့တဲ့ February 28ရက်နေ့ကတင်သွင်းခဲ့ပါတယ်ထိုင်းဝန်ကြီးချုပ်ဖေထုံထန်ဟာတိုင်းပြည်ကိုဥဆောင်နိုင်ဖို့ခေါင်းဆောင်မှုအရေးအချင်းဗဟုသုတနဲ့စွန့်ဆောင်ရင်မရှိဘူးလို့အတိုက်အခံခေါင်းဆောင်ပြည်သူပါတီအကြီးအကဲနတ်တပောင်ရူအင်ပရာဝတ်ကပြောဆိုပါတယ်။ဒါအပြင်ထိုင်းဝန်ကြီးချုပ်ဟာသူ့ရဲ့ဖခင်ထက်ချင်ချီနာဝတ်နဲ့အခြားဝန်ကြီးတွေရဲ့ဩဇာခံချဲလေခံဖြစ်နေတယ်လို့လဲစွပ်စွဲထားပါတယ်။ People Party ကပြည်သူ့ပါတီဟာရခိုင်ပြည်ထင်ခံခဲ့ရတဲ့ရှေ့သို့ချီပါတီ Move Forward ပါတီကနေပြောင်းလဲဖွဲ့စည်းထားတာဖြစ်ပါတယ်။အမှန်900ရှိတဲ့ထိုင်းလွတ်တော်မှာ9ပုံတပုံကသဘောတူရင်အယုံအကြည်မရှိအဆိုတင်သွင်းနိုင်ပေမဲ့တဝဲကျော်ကထောက်ခံမဲပေးမှအဆိုအောင်မြင်မှာဖြစ်ပါတယ်။အခုကလွတ်တော်မှာဝင်ကြီးချုပ်ဖေတုံထန်ရဲ့ဖူထိုင်းပါတီက322ယောက်ရရှိထားတဲ့အတွက်ဘယ်အများစုရဖို့မလွယ်ဘူးလို့အကဲခတ်တွေကဆိုပါတယ်အခုလိုအချိန်မှာပဲဗီယက်နမ်နိုင်ငံကတော့နယူးဇီလန်နဲ့ပပေါင်းဆောင်မဟာဗျူဟာမြောက်မဟာမိတ်အဖြစ်ဆက်ဆံရေးအဆင့်တိုးမြင့်လိုက်ပါတယ်ဗီယက်နမ်ကိုရောက်ရှိခဲ့တဲ့နယူးဇီလန်ဝန်ကြီးချုပ်ခရစ္စတိုဖာလက်ဆင်ဟာဖေဗရူလာ26ရက်နေ့ကဗီယက်နမ်ဝန်ကြီးချုပ်ဖာမင်ချင်နဲ့တွေ့ဆုံပြီးသဘောတူညီခဲ့တာဖြစ်ပါတယ
် My government has prioritized re-energizing the relationship with Vietnam
နယူးဇီလန်အစိုးရအနေနဲ့VNN နဲ့ဆက်ဆံရေးကိုအားပြေးလိုက်တာပါနှစ်နိုင်ငံဆက်ဆံရေးနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်ပိုပြီးတော့နီးနီးကပ်ကပ်လှုပ်ဆောင်နိုင်ဖို့အတွက်ဖြစ်ပါတယ်နယူးဇီလန်အနေနဲ့အင်ဒိုပစိဖိတ်ဒေသတွင်ပူးပေါင်းလှုပ်ဆောင်မှုတွေကိုတိုးမြှင့်လိုက်တာလည်းဖြစ်ပါတယ်ကျွန်တော်တို့ရဲ့လုံခြုံရေးသားရွာပြောရေးဟာဒေသတွင်းအခြေအနေတွေပေါ်မူတည်နေပါတယ
် VNN နဲ့နယူးဇီလန်အကြားပညာရေးလေယာဉ်ကဏ္ဍနဲ့လေကြောင်းပို့ဆောင်ရေးအပါအဝင်ကဏ္ဍအတော်များများမှပူးပေါင်းလှုပ်ဆောင်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်နိုင်ငံကုံသွယ်ရေးဟော9နှစ်အတွင်း40ရာခိုင်နှုန်းတိုးတက်လာခဲ့ပြီး2024ခုနှစ်ကုံသွယ်မှုတန်ဖိုးဟာ 1.3 ဘီလီယံရှိခဲ့ပါတယ်။လာမယ့်2026ခုနှစ်မှာ3ဘီလီယံအထိရောက်ရှိဖို့ညွှန်မှန်းထားတဲ့အကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြန်ပြလိုက်ရပါတယ
်။ဝီဂါတွေကိုထိုင်းကတရုတ်ပြန်ပို့လို့အမေရိကန်ဆိုရင်ဒါထိုင်းဝန်ကြီးချုပ်အယုံကြည်မရှိဆိုတင်သင်ခံရတာအပါအဝင်ကိုကိုစော်မှုကျော်ပြောပြခဲ့တာပါအခုတော့လေယာစီးပွားကဏ္ဍပါထိုင်းကအဝယ်လိုက်လို့ပြောင်းစည်းမြင့်တာအပါအဝင်ကိုပြောထားပါတယ်ပြောင်းစံကိုထိုင်းနိုင်ငံကအခွန်ကွင်းလွတ်ခွင့်နဲ့ဝယ်ယူနေတဲ့အတွက်ပြောင်းစည်းမြင့်တက်နေပါတယ်ဒီသတင်းတွေအပြင်တပတ်အတွင်းသီးနှံစင်းတို့တက်ကြဘလို့ရှိပါလဲ Farmer Times Media ပြောပြပေးပါဦးခင်ဗျာ
မင်္ဂလာပါလေယာစီဝသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ပြူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝသတင်းတွေကိုကိုမြင့်မီဟန်နေသူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆက်ပြူရေးနဲ့စီဝရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြောင်းစံကိုထိုင်းနိုင်ငံကအခွန်ကင်းလုခွင့်နဲ့ဝယ်ယူနေတဲ့အတွက်ဈေးမြင့်တက်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်ထိုင်းနိုင်ငံအနေနဲ့နှစ်စဉ်ဖေဖော်ဝါရီလ1ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိ9လတာအတွင်းမှာပြည်ပကနေဝယ်ယူတင်သွင်းလာတဲ့ပြောင်းစံတွေကိုအခွန်ကင်းလွတ်ခွင့်ပြုထားတာဖြစ်ပါတယ်။အခွန်ကင်းလွတ်ခွင့်ကာလမတိုင်ခင်ဇန်နဝါရီလအတွင်းကဈေးကွက်ထဲမှာပြောင်းစံတစ်ပိတ်သားကို1500ကျပ်လောက်သာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တစ်ပိတ်သားကို1900ကျပ်လောက်ထိမြင့်တက်လာတယ်လို့ရန်ကုန်မြို့ကပြောင်းကုန်တဲ့တဦးကပြောပါတယ်။နိုင်ငံတကာဈေးကွက်မှာလည်းအခွန်ကင်းလွတ်ခွင့်ကာလမတိုင်မီဇန်နဝါရီလ20ရက်နေ့ကစိတ်ကန်းရောက်အဖို့ဘီဈေးအနေနဲ့ပြောင်းတန်းကိုအမေရိကန်ဒေါ်လာ255ဒေါ်လာလောက်ပေါက်ဈေးရှိခဲ့ပြီးဖေဖော်ဝါရီလအတွင်းမှာတော့တန်းကိုအမေရိကန်ဒေါ်လာ290လောက်ထိမြင့်တက်လာတာကိုတွေ့ရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနေဆက်ကုန်သွယ်ရေးလမ်းကြောင်းတွေမှာတိုက်ပွဲတွေဖြစ်ပွားနေသလိုကုန်သွယ်ရေးစခန်းတွေလည်းရပ်နားထားရတာကြောင့်ပြောင်းတင်ဖို့မှုကိုရန်ကုန်၊ရနောင်စတဲ့စိတ်ကန်းတွေကတဆင့်ရေချောင်းကိုအသုံးပြုပြီးအဓိကတင်ဖို့နေရတာဖြစ်ပါတယ်။
လေယာဉ်လုပ်ငန်းကွင်တုံးခိုင်နှောဝယ်လွားကောင်းနေသလိုအသားစီးလက်မြစ်တက်နေပါရယ်ပြင်တွင်းမွေးမြူရေကဏ္ဍမှာတော့နွားမွေးမြူရေလောက်ကင်သူနေပန်းလာမှုနဲ့သူနွားကောင်ရေရှာပါပြီးဝယ်လွားမြစ်တက်နေရကြောင်းနွားစည်းကွက်ကောင်းနေသလိုအသားစီးကလည်းမြစ်တက်နေရပဲဖြစ်ပါရယ်စကိုင်းနဲ့မကွေးတိုင်းဒေသတွင်မှာတော့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့စစ်ကြောင်းသူမီးရှို့ပစ်စီမှုတွေကြားမှာဒေတာခံတွေရဲ့ကျွင်းနွားများအပါဝင်အိမ်မွေးတရိတ်ဆန်တွေတည်ဆုံခဲ့ရသလိုယာကီမုန်တိုင်းနဲ့ရေကြီးနှင်းမြုပ်မှုမှာလည်းကျွင်းနွားအကောင်ရေထောင်ထဲချပြီးတည်ဆုံခဲ့ရတယ်လို့တောင်သူတွေကပြောဆိုထားပါတယ်။နွားမွေးမြူရေကဏ္ဍမှာတော့အလာမွေးနွား၊နှိုစားနွားနဲ့ခိုင်နွားစသဖြင့်မွေးမြူလောက်ကန်ကြပြီးလက်ရှိမှာတော့လေယာဉ်လုပ်ငန်းကွင်းနဲ့တောက်တဲ့ရုံတွေကအဝေးလိုက်လာတဲ့အတွက်ဈေးကွက်ကောင်းလာတာဖြစ်တယ်လို့အလမွေးနွားမွေးမြူရေလောက်ကင်တူကိုအောင်အောင်ကပြောပါရယ် လေယာလုံငယ်ကွင်းတွေအသုံးပြုနိုင်တဲ့ခိုင်နွားဈေးကွက်ကတော့မွေးမြူတဲ့နေရာဒေတာပေါ်လိုက်ပြီးတကောင်ကိုအနှိမ့်ဆုံး30သိန်းကနေ30လောက်ထိပေါင်စီရှိနေပါတယ်။အလာမွေးနွားကတော့300ကနန်းလောက်ထိဈေးကောင်းရရှိနေရဖြစ်ပါတယ်။လေယာလုံငယ်ကွင်းမှာအသုံးပြုဖို့မသိလျော်တော့တဲ့ခိုင်နွားတွေကိုလည်းတားသိပ်ရုံတွေကအဝေးလိုက်နေပြီးဈေးကွက်ထဲမှာလည်းအမဲတမ်းတပိတ်တာကို300ကျပ်လောက်ထိမြင့်တက်နေပါတယ်။
ပြပတကြားတင်ပို့မှု30ရာခိုင်နှုန်းလောက်ရော့ကျသွားပါတယ်။အခုနှစ်မှာပြပကိုတကြားတင်ပို့မှုကပြီးခဲ့တဲ့နှစ်ကထက်30ရာခိုင်နှုန်းလောက်ထိရော့ကျသွားနိုင်တယ်လို့မြန်မာနိုင်ငံတကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါတယ်။လက်ရှိမှာဗီယက်နမ်နိုင်ငံကိုအဓိကတင်ပို့နေတာဖြစ်ပြီးပြည်တွင်းတကြားဈေးမြင့်တက်နေပေမဲ့နိုင်ငံတကာပေါက်ဈေးကကျဆင်းနေတဲ့အတွက်ပြပကိုတင်ပို့မှုလျှော့ရှားခဲ့တာဖြစ်တယ်လို့အသင်းရဲ့ဒုတိယဥက္ကဋ္ဌဦးဝင်းထေးကပြောပါတယ်။ဒီန
ေရာတိတ်နေသွားမရော့ပါဘူးအရင်ပိုင်းပါပဲ။ပြပတင်ဖို့ကတော့လေတော့နဲပါဆိုပြပစေးကနေနေပြပစေးကမြင့်နေတက်တာအားကြီးတော့မပိုးနိုင်တော့ဘူးသူလည်းပိုးတော့ပိုးနေတယ်ကိုထိုက်တလောက်ပဲရှိမယ်မနစ်ကတည်းက30ရာခိုင်နှုန်းတော့ရော့မယ်လို့ခန့်မှန်းထားတာ
2023ခုနှစ်ကပြည်တွင်းမှာတကြားတပိတ်သားကို3600ကျပ်2024ခုနှစ်ဒီဇင်ဘာလကတပိတ်သားကို4600ကနေ4850ကျပ်ထိပေါက်ဈေးရှိခဲ့ပေမဲ့အခုနှစ်ဖေဖော်ဝါရီလ26ရက်နေ့မှာတော့တကြားတပိတ်သားကို4800ကနေ5100ကျပ်အတွင်းပေါက်ဈေးရှိနေတာကိုတွေ့ရပါတယ်။ကမ္ဘာဈေးကွက်မှာတော့2024ခုနှစ်စက်တင်ဘာလအကုန်ထိတကြားတန်ကိုအမေရိကန်ဒေါ်လာ650လောက်ပေါက်ဈေးရှိခဲ့ပေမဲ့2024ခုနှစ်အောက်တိုဘာလဆန်းပိုင်းကနေ2025ခုနှစ်ဖေဖော်ဝါရီလအထိတကြားတန်ကိုအမေရိကန်ဒေါ်လာ930ကနေ980လောက်အထိသာပေါက်ဈေးရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ကြံခေါက်ရာသီကရှမ်းမြောက်ဒေသတချို့နဲ့စကိုင်းတိုင်းဒေသကြီးအတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ကြံခေါက်ယူမှုနောက်ကျခဲ့တဲ့အတွက်ပြန်လည်စိုက်ပျိုးရမှာလည်းနောက်ကျခဲ့ပါတယ်။ဒါကြောင့်ခုနှစ်မှာကြံစိုက်ဧကနဲ့အထွတ်နှုန်းကရော့ကျနိုင်တယ်လို့တောင်သူတွေကခန့်မှန်းထားပါတယ်
။ဟုတ်ဒီလိုတော့ပြည်နဲ့ပေါက်ခေါင်းကြမှာဆိုလို့ရှိရင်လေအဲ့မှာနိုင်ငံရေးအခြေအနေကမကောင်းတော့ဟိုကပေါ့နေနေမတည်ငြိမ်ဘူးပေါ့လေမတည်ငြိမ်တော့အခုကဘယ်လိုဖြစ်လဲဆိုတော့အခုဒီကြံဟိုတယ်နဲ့ကားတွေပေါ့လေတယ်လီဖုန်းဆောင်လို့တဲ့ကားတွေကလည်းအခုအခက်အခဲတွေဖြစ်နေတယ်ပေါ့လေအများအပြားတော့မထွက်ကြတော့ဘူးအဲ့အတွက်ကြောင့်ဟိုကြံနေလို့ကြံခုတ်တဲ့တောင်တွေအနေနဲ့ကကြတော့လေဟိုကြံကဟိုကကြံ60လောက်ကမခော့ရပဲရှိတော့အဲ့ဒါတွေကဆုံးရှုံးမှုဖြစ်တယ်ပေါ့လေသိန်းတရာတရာကျော်အထက်မှာဆုံးရှုံးမှုရှိတယ်နောက်တစ်ချက်ကပါလဲဆိုအဲ့နည်းနည်းမအေးချမ်းတဲ့အတွက်အရင်တော့လုံကမအင်အား50လောက်ရှိမယ်50လောက်ရှိမယ်ဆိုရင်အခုလိုမအင်ကမဖြစ်မနေတက်ကန်လူလူရှင်းတဲ့လူကအဲ35ရောက်အောက်20အဲ့လောက်ပဲရှိတော့တယ်ပေါ့လုတ်သားဥယျာဉ်လည်းအလို့သမားဥယျာဉ်လည်းရော့ကြတော့တယ်ပေါ့အနေထားနဲ့ကလေးလေးကအိကများတော့တန်60ပေါ့အိကနဲတဲ့လူကြတော့လည်းနဲတယ်လို့ပေါ့လေအဲ့တော့အိကနဲတဲ့လူကြလည်းအနဲလိုက်ထိတာပဲအိကများတဲ့လူကြလည်းများတဲ့အလိုက်ထိတာပဲပေါ့တန်အများကြီးထိတာပေါ့လေအလေးလို့
တောင်သူတွေအနေနဲ့ပြီးခဲ့တဲ့2024ခုနှစ်ကြံစိုက်ရာသီကကုန်ကြစရိတ်အနေနဲ့တရေကကို78သိန်းလောက်သာကုန်ကြခဲ့ပေမဲ့အခုနှစ်မှာတော့တရေကကို75သိန်းလောက်ထိကုန်ကြခဲ့တယ်လို့ဆိုပါရယ်။တကြားဆိုင်အောင်တွေဘက်ကတော့အခုနှစ်ကြံရာသီမှာကြံတန်းကိုငွေကျပ်3သိန်းခွဲကနေ2သိန်းလောက်ထိဈေးပေးပြီးဝယ်ယူသွားမယ်လို့ထုတ်ပြန်ထားပါရယ
်။အခုဆက်ပြီးဖေဖော်ဝါရီလ20ရက်နေ့25ရက်နေ့ထိဈေးကွက်အတွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထုတ်ကုန်သီးနှံစီနိုရီကိုပြောပြပေးချင်ပါသေး။ပြီးခဲ့တဲ့ပတ်ကမက်ပင်နဲ့ပယ်စင်ကုန်စီနိုရီတောင်းလျှောက်မြင့်တက်ခဲ့ပြီးမယ်။အခုဒီပတ်မှာတော့ဈေးပြင်းအေးနေပါသေး။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့ကပယ်စင်ကုန်နီအာစီတန်ကို7,300နဲ့6,800ကျပ်လောက်ထိမြင့်တက်ခဲ့ပြီးမယ်။ဖေဖော်ဝါရီလ25ရက်နေ့မှာတော့တန်ကို7,300နဲ့3,000ကျပ်လောက်ထိကျဆင်းသွားတာကိုတွေ့ရပါတယ
်။အိန္ဒိယမှာစောင်းသီးနှံမပဲအစ်စ်တွေဈေးကွက်ထဲစတင်ဝင်ရောက်နေသလိုပြည်တွင်းမှာလည်းမပဲအစ်စ်တွေထွက်ပေါ်နေတာကြောင့်ရန်ကုန်ရောနယ်ဒေသတွေမှာပါဈေးအနည်းငယ်ကျဆင်းနေပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကမပဲအဖေကျူတန်ကို7,300 2,200လောက်ထိမြင့်တက်ခဲ့ပေမဲ့ဖေဖော်ဝါရီလ25ရက်နေ့မှာတော့တရံကို7,300 12,000လောက်ထိကျဆင်းသွားတာကိုတွေ့ရပါတယ်။ ပြီးခဲ့တဲ့အပတ်နဲ့ရှင်ရင်တံတန်းကိုငွေကျပ်တစ်တောင်းလောက်ကျဆင်းသွားတာဖြစ်ပါတယ်။နဇက်ကုံတို့ပြန်လည်စတင်မှုအတွက်အိန္ဒိယအစိုးရနဲ့စစ်ကောင်စီတို့သဘောတူညီမှုရရှိထားကြောင်းထောက်ပြန်ကြကြောင်းပြီးခဲ့တဲ့ရက်ပိုင်းကဈေးနှုန်းတွေမြင့်တက်ခဲ့ပေမဲ့အိန္ဒိယပြည်တွင်းဈေးကွက်ထဲကိုပဲဝယ်များနေတဲ့အတွက်ဈေးကပြန်ကျဆင်းသွားတာဖြစ်တယ်လို့ကုန်တယ်တွေကသုံးသပ်ကြပါတယ်။
ဆောင်ကျသူဖြူတိတ်တွေဈေးကွက်ထဲကိုအဝင်များလာတဲ့အတွက်ဈေးကျဆင်းနေပါတယ်။ရှမ်းပြည်နယ်အောက်ပန်းကုန်စည်တိုင်းမှာဖေဖော်ဝါရီလ19ရက်နေ့ကအောက်ပန်းထူတပိတ်တာကို12,500ကနေ13,000ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီးမယ်။ဖေဖော်ဝါရီလ25ရက်နေ့မှာတော့အောက်ပန်းထူတပိတ်တာကို11,000ကနေ12,000ကျပ်လောက်ထိကျဆင်းသွားတာကိုတွေ့ရပါတယ်။ဒီခေတ်အပတ်ကဈေးနဲ့ရှင်တော့ကျွတ်တူဖြူတပိတ်တာကို1000ကနေ1500ကျပ်လောက်ထိကျဆင်းသွားတာပဲဖြစ်ပါလေ။အခုတင်ဆက်ပေးထားတဲ့ဒီနန်းဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။ထိုင်းကအဝယ်လိုက်လို့ပြောင်းစီတက်တာအပါဝင်ကို Farmer Times Media ပြောပြခဲ့တာပါ။အခုတော့ဥရိယာဒီနဲ့နာဂတ်အစည်းအဝေးမှာစီဝါမျိုးကွဲထင်းထင်းရေးအမေရိကန်ပါဝင်မှုမတေချာတော့ပေမဲ့ကမ္ဘာအားကတော့ကောင်းနေစေဖြစ်တာကိုပြောထားပါလေကမ္ဘာစီဝါမျိုးစုံကမ္ဘာမျိုးစုံမျိုးကွဲတွေထင်းထင်းဆောက်ရှောက်ရေးမှာအမေရိကန်ပါဝင်မှုမရေရာတော့ပေမဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကတော့အားကောင်းနေစေပါဥဒုရာသီပြောင်းလဲမှုကြောင့်ပျက်စီးဆုံးရှုံးလာတဲ့စီဝါမျိုးကွဲတွေကိုထင်းထင်းရေးနှစ်ဆင်လိုတဲ့ရမုံငွေဒေါ်လာဘီလီယံ200ကိုဘယ်လိုရှာကြမလဲအီတလီနိုင်ငံရောမမျိုးညီလာခံမှာဆွေးနွေးခဲ့ပါတယ်။နက်လောင်ပြောပြပေးပါအောင်ခင်ဗျာ
။ဆယ်ပြည်လုံးအယောက်မှာကမ္ဘာမြေတုနဲ့ရေတုအပါအဝင်စီဝအမျိုးစုံမျိုးကွဲ30ရာခိုင်နှုန်းကိုကာကွယ်ဖို့ဆိုပြီးတော့2022ခုနှစ်မှာသဘောတူညီခဲ့ကြတာပါ။အဲ့ဒီလိုကာကွယ်တဲ့နေရာမှာလိုအပ်တဲ့ငွေကြေးရမငွေကိုဘယ်လိုရှာကြမလဲဆိုတာကို2024အောက်တိုဘာလကကိုလံဘီယာနိုင်ငံကာလီမြို့မှာဆွေးနွေးခဲ့ပါသေးတယ်။အပင်သရိတ်ဆန်တဲ့ပုံမတွေကနေအချို့အမြတ်ရနေကြတဲ့ကုမ္ပဏီတွေစီကငွေကြေးကောက်ခံဖို့ကနဦးသဘောတူညီခဲ့ကြပါမယ်လို့လဲဘသူတွေစီကထပ်ပြီးတော့ရမငွေကောက်မလဲအဲ့ဒီလိုရလာမဲ့ရမငွေတွေကိုဘလို့စီမံခန့်ခွဲကြမလဲဆိုတဲ့အချက်အပေါ်မှာတော့သဘောတူညီမှုမရခဲ့ပါဘူး။ဒါကြောင့်လဲအီတလီနိုင်ငံရောမမြို့ညီလက်ခံမှာနိုင်ငံပေါင်း150ရုပ်ကကိုယ်စားလှယ်တွေဒီအရေးကိုဆက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒီလခံဥက္ကဋ္ဌဆူဇန်မိုဟာမက်ကအခုလိုတိုက်တွန်းပြောကြားတော့ပါတယ်။
It is very polarized.Fragmented, divisive, and conflictive geopolitical.
မတူကွဲပြားတဲ့ဘက်ဝင်နိုင်ငံရဲ့အခင်းကျင်းတွေပေါ်ပေါက်နေတဲ့အခုလိုအချိန်မျိုးမှာကျင်းပါတဲ့ရောမမျိုးဆွေးနွေးပွဲမှာကျမတို့အားလုံးအတွက်အရေးကြီးတဲ့တာဝန်တစ်ခုရှိပါတယ်။ဒီ2025ခုနှစ်မှာတစ်ကမ္ဘာလုံးအတွက်မျှော်လင့်ချက်အလင်းရောင်တစ်ခုတော့စောင့်ကျဉ်ပေးရပါလိမ့်မယ်။လက်နက်ကင်ပြပခါတွေတင်းမာမှုတွေအပြင်ကမ္ဘာတောင်ချမ်းနဲ့မြောက်ချမ်းနိုင်ငံတွေကြားဗန်နာရီနဲ့ပတ်သက်လို့အကန့်အသတ်တွေရှိနေတဲ့ဆိုရင်တော့မှလူသားတွေရဲ့အကျိုးစီးပွားဖြစ်တဲ့ဇီဝမျိုးစုံထိန်းသိမ်းရေးလုပ်ငန်းမှာနိုင်ငံဆောင်ပူးပေါင်းဆောင်ရွက်မှုတွေကတော့တည်တည်ငြိမ်ငြိမ်နဲ့ရှေ့ဆက်သွားနေမှာပါ
ကုလသမဂ္ဂအသွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ပြောလာတဲ့သတင်းလွှာကတော့ UNEP ဒုညွှန်ကြားရေးမှူးအဲလစ်ဘက်မယ်ရီမာကအခုလိုဖတ်ကြားပါတယ်
Biodiversity is on the brink but we have agreed how to turn the tide.The Kunming Montreal Global Biodiversity Framework is a plan.
ဇီဝမျိုးစုံမျိုးကွဲတွေအလုံးစုံထိခိုက်ပျက်စီးနိုင်ခြင်းရှိနေပါပြီ။ဒါပေမဲ့ဒါကိုပြောင်းလဲသွားအောင်လုပ်ဖို့လည်းသဘောတူထားချပြီးပါပြီ။ Montreal Global Biodiversity MGB မူပေါင်းမှာလူသားတွေကြောင့်ဖြစ်လာတဲ့အကျက်တဲကားနေပဲလူသားမျိုးနွယ်တွေကိုကယ်တင်ဖို့ပြင်ဆင်ချမှတ်ထားပါတယ်။ကာလီမြို့ညီလာခံမှာအဲ့ဒီမူပေါင်းတွေကိုရေးဆွဲချမှတ်နိုင်ခဲ့တဲ့အပေါ်ဂုဏ်ပြုပါတယ်။ဒါပေမဲ့လည်းအဲ့ဒီမူပေါင်းအလုံးကိုအပြည့်အဝအကောင့်ထဲပေါ်နိုင်အောင်အတော်ဆောင်ရွက်ရအောင်မှာပါလက်ရှိဇီဝမျိုးကွဲတွေရဲ့အခြေအနေကအလွန်အန္တရာယ်များတဲ့ဘက်ကိုဥတည်နေတဲ့အတွက်ရံမုံငွေတွေဘယ်လိုရှာမလဲစီမံခန့်ခွဲမလဲဆိုတာသဘောတူညီမှုရဖို့အလွန်အရေးကြီးနေပါပြီဆွေးနွေးပွဲမှာအောင်မြင်ရင်ဘယ်နိုင်ငံမှအကျိုးရှိမှာမဟုတ်ပါဘူးဘယ်နိုင်ငံကမှသူတူတည်းဖြည့်ရှင်းလို့ရတဲ့ကိစ္စလည်းမဟုတ်ပါဘူးတဘာဝတရားကြီးကိုလူသားအလုံးခွဲဝေခံစားနေကြတာပါပဲပေါင်းဆောင်ပါဝင်ရေးခါသားလျင်တခုတည်းသောမျှော်လင့်ချက်ဖြစ်ပါတယ်။ဒါကြောင့်ဘုံသဘောတူညီမှုရအောင်အလုံးဝိုင်းဝန်းဆောင်ရွက်ဖို့တိုက်တွန်းပါတယ
်။2022ခုနှစ်ကနေဒါနိုင်ငံမွန်ထရီယယ်မြို့မှာကျင်းပခဲ့တဲ့ COP 15မှာတော့ကမ္ဘာဇီဝမျိုးစုံမျိုးကွဲတွေကိုထိန်းနှံဖို့ Montreal Global Diversity MGB မူပေါင်း23ရာကိုချမှတ်ခဲ့ပါတယ်။2025မှာရမွေဒေါ်လာဘီလျံ20 2030မှာဒေါ်လာဘီလျံ30ရှိဖို့ရည်ရွယ်ခဲ့ပေမဲ့လို့လဲ နိုဝင်ဘာလအထိဒေါ်လာ383သန်းပဲနိုင်ငံ12နိုင်ငံကကတိပြုထားတာပါကုလသမဂ္ဂဦးဆောင်မှုနဲ့အခုလိုညှိလာခံရနေစဉ်ကျင်းပနေကြချိန်မှာပဲကဘာအရရမှာရှိတဲ့တော်ရင်သရိုက်ဆန်နဲ့အပင်အမျိုးမျိုးတို့ပျက်စီးလာတာမှာတော့အနည်း90အတွင်းဖြမ်းမြ93ရာခိုင်နှုန်းဆုံးရှုံးခဲ့ရပြီဖြစ်တယ်လို့ကဘာတော်ရင်ရမငွေအဖွဲ့နဲ့လန်ဒန်တသက်ဗေဒအဖွဲ့အစည်းတို့ရဲ့အောက်တိုဘာအစည်းအဝေးမှာဖော်ပြထားတာပါတောတောင်ရေမြေအပအဝင်ဇီဝမျိုးကွဲတွေထိခိုက်ပျက်စီးလာတဲ့တန်နဲ့လက်ရှိရင်ဆိုင်ရနိုင်ခြင်းရှိနေတဲ့စီရင်နွမ်ပါတဲ့လူအောင်က3တန်းလောက်ရှိမယ်လို့လည်းသူတေတီတွေကထောက်ပြထားပါတယ်။စိုက်ပျိုးသီးနှံတွေအောင်မြင်ဖို့ပုံမုံကူတဲ့ပြာပုံးတွေပျောက်ကွယ်လာတာကြောင့်လဲဆန္ဒရိတ်ခါထုတ်လုပ်မှုတွေအပေါ်အပြတ်သဘောတက်ရောက်မှုတွေလည်းရှိလာပါတယ်။ကဘာတဝါလုံးကစိုက်ပျိုးရေ85ရာခိုင်နှုန်းကပုံမုံကူပေးတဲ့ပြာပုံးတွေအပေါ်မိခိုနေရတာဖြစ်ပါတယ်။ကမ္ဘာစံနှယ်ခအဖွဲ့အစည်း FAO ရဲ့ညွန်ကြားရေးမှူးချုပ်ကွီဒန်ဂူကအခုလိုထောက်ပြသွားခဲ့ပါတယ
် So biodiversity provides the foundation for food production and providing essential
ဇီဝမျိုးစုံမျိုးကွဲတွေဟာစားနပ်ရိက္ခာထုတ်လုပ်ရေးမြေစီဩဇာပိုးမွှားထိန်းချုပ်ရေးနဲ့ရာသီဥတုနဲ့လိုက်လျောညှိထွေဖြစ်ရေးလိုမရှိမဖြစ်လွယ်တဲ့ဂေဟဗေဒစနစ်တွေအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်
အလားတူပဲတော်ရင်သရိုက်ဆန်နဲ့အပင်မျိုးစေ့ပေါင်းတသန်းကျော်လောက်မျိုးရုံပြောက်ွယ်မဲ့ဘေးနဲ့ထပ်ပြီးတော့ကျုံနေရပါတယ်။ဒါရင်မကသေးပါဘူး။ပြောင်းလဲလာတဲ့သဘာဝပတ်ဝန်းကျင်နဲ့တဟဇာတာကြအောင်ရှင်သာနိုင်စွာလဲကြဆင်လာတယ်လို့စောင့်ကြည့်နေကြတဲ့ပညာရှင်တွေကလက်တော်ထုတ်ပြန်တဲ့သိပ္ပံစာဆောင်မှာဖော်ပြထားတာပါ။စီဝါမျိုးစုံမျိုးကွဲတွေဟာလူသားတွေရဲ့အသက်ရှင်ရည်ရွယ်အတွက်အခြေခံလိုအပ်ချက်ဖြစ်ပြီးတော့လူတွေနေ့စဉ်ရှူရှိုက်နေရတဲ့လေတုတောက်တုံးနေတဲ့ရေတုနဲ့ဆက်ပြိုသီးနှံထုတ်လို့ရလိုအပ်တဲ့မိုးရေတွေအတွက်လည်းမရှိမဖြစ်အရေးကြီးတဲ့အခန်းကဏ္ဍမှာရှိတာဖြစ်ပါတယ်။ကျမနာပ
ါ။စီဝမျိုးစုံမျိုးကွဲထိန်းချုပ်ရေးအမေရိကန်ပါဝင်မှုမသေးကြတော့ပေမဲ့ကဘာကတော့အားကောင်းနေစေဖြစ်တာနားလောင်ပြပြခဲ့တာပါ။ဒီစာပိုင်းမှာစပိုင်းဆိုင်ရာချွေးရဲမှုတချို့ရှိခဲ့တာကိုတော့တောင်းပန်ပါတယ်။အခုတော့သတင်းတွေတဲ့ကသုတအစီအစဉ်မှာဒီတစ်ပတ်မှာတော့ထိုင်းမှာနိုင်ငံခြားသားမလုပ်ရတဲ့အလုပ်တွေအကြောင်းကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်။မြန်မာပြည်သားရွှေပြောင်းလူသမားတွေအများဆုံးရှိတဲ့ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားတွေမလုပ်ရဆိုတဲ့ဥပဒေနဲ့တားမြစ်ထားတဲ့လုပ်ငန်း20ကျော်ရှိပါတယ်။ဒီလုပ်ငန်းအမျိုးအစားတွေကဘာတွေလဲဆိုတာကိုတော့မညညိုလင်းပြောပြပေးပါအောင်ခင်ဗျာ။
အရှိတောင်အာရှနိုင်ငံတွေထဲမှာနိုင်ငံသားသားအလုပ်သမားအများဆုံးရှိတဲ့နိုင်ငံတွေမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ထိုင်းနိုင်ငံမှာရှိနေကြတဲ့ရွှေပြောင်းအလုပ်သမားတွေဟာထိုင်းတနိုင်ငံလုံးလို့အားရဲ့30ရာခိုင်နှုန်းကျော်ကိုဖြစ်စည်းလုပ်ကိုင်ပေးနေကြတာပါ။ကော်လာဗျူးလို့ပြောကြတဲ့ကျောင်းဆရာလို့အထက်တန်းအင်ဂျင်နီယာလို့ IT ပညာရှင်လို့အလုပ်မျိုးတွေမှာလည်းပညာရှင်အဆင့်ရှိတဲ့နိုင်ငံသားအလုပ်သမားတွေကိုငှားရမ်းကြပါမယ်။စီးပွားရေးနိုင်ငံရေးမတည်ငြိမ်တဲ့မြန်မာနိုင်ငံလိုနိုင်ငံတွေကအလုပ်သမားအများစုကတော့အောက်ခြေအလုပ်တွေကိုလုပ်ကြရပါတယ်။အိမ်ဖော်ကလေးထိန်စောက်လုပ်ရေးငါးဖန်းအထည်ချုပ်စားတော့ဆိုင်အကူဈေးရောက်အကူစိုက်ပျိုးရေးနဲ့မွေးမြူရေးစတဲ့အခြေခံအကျဆုံးအလုပ်တွေမှာလုပ်ကြရတာပါ။ဒီလုပ်ငန်းတွေမှာထိုင်းရဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့မြန်မာ၊လာအို၊ကမ္ဘောဒီးယားကရွှေပြောင်းအလုပ်သမားတွေလုပ်ကိုင်ကြပြီးဗီယက်နမ်အလုပ်သမားတချို့ကိုလည်းတွေ့နိုင်ပါတယ်။ဒီထဲမှာနှစ်နိုင်ငံသဘောတူညီမှု MOU နဲ့လာပြီးအလုပ်လုပ်ကြသူတွေထိုင်းနိုင်ငံကိုနီးလန်းတစ်ခုခုနဲ့ဝင်လာပြီးမှအလုပ်လုပ်ခွင့်အထောက်အထားလုပ်ပြီးလုပ်ကိုင်ကြသူတွေနဲ့တချို့ကလည်းဘာထောက်ထားမှမရှိဘဲတရားမဝင်လုပ်ကိုင်နေကြသူတွေကိုလည်းတွေ့ရပါတယ်။ထိုင်းအစိုးရအလုပ်သမားရေးဆိုင်ရာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ရွှေပြောင်းအလုပ်သမားဆိုင်ရာ NGO တွေကတော့သူတို့ခောက်ယူထားတဲ့အချက်လက်တွေအရထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာ၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်ကရွှေ့ပြောင်းအလုပ်သမားပေါင်း၄သန်းကနေ၅သန်းအထိရှိနေပြီးဒီထဲမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကအများဆုံးဖြစ်ပြီးခန့်မှန်းခြေ၃သန်းအထက်မှာရှိတယ်လို့စီးရင်တွေမှာဖော်ပြချပါတယ်အခုလိုထိုင်းနိုင်ငံကိုမြန်မာအပါအဝင်ရွှေ့ပြောင်းအလုပ်သမားတွေအလုပ်လာလုပ်ကြတာမှာထိုင်းအစိုးရကနိုင်ငံသားသားရွှေ့ပြောင်းအလုပ်သမားတွေလုပ်ပိုင်ခွင့်မရှိတဲ့အလုပ်တွေကိုဥပဒေပြုသတ်မှတ်ထားပါတယ် ဒီထဲမှာလုတ်ကင်ခွင်လုံးဝမရှိဘဲတင်းတင်းကြပ်ကြပ်သတ်မှတ်ထားတဲ့အလုတ်ကင်က28မျိုးရှိတာပါ။အဲ့ဒါတွေကတော့တစ်သားထုထွေးတဲ့လုပ်ငန်း၊တည်ယူဖို့ဆောင်ရင်မော်တော်ယာဉ်တွေမောင်းတဲ့လုပ်ငန်း၊လေလံလုပ်ငန်း၊စိမ်းနဲ့ကြောက်သွေးပြီးအယောင်တင်တဲ့လုပ်ငန်းစပင်းညှက်ချင်းစပင်းအလှပြုပြင်ခြင်းနဲ့မိကအလှပြုပြင်ခြင်းလုပ်ငန်းအထည်လက်ရက်လုပ်ငန်းကျူပင်၊ကျိန်၊ဆေးကြောက်၊ကောက်ယူ၊ဝါ၊မြက်၊ကြက်မွေး၊အုံရွက်အုံလက်ဖိုင်ဘာအမြင်အဲ့ဒါတွေကနေအသုံးဆောင်ပစ္စည်းထုတ်တဲ့လုပ်ငန်းမိုင်းငိုင်စက်ကူလက်မှုလုပ်ငန်းယွန်းထည်လုပ်ငန်းထိုင်းအမှုပညာဒူရီယာတွေထုတ်တဲ့လုပ်ငန်းခြေသေးလက်သေးလုပ်ငန်းရွှေတဲငွေတဲလုပ်ငန်းကြီးထည်လုပ်ငန်းထိုင်းအယုတ်လုပ်ငန်းဖုံးကြီးအလှခံတပိတ်လုပ်ငန်းပိုးထည်လက်ရည်လုပ်ငန်းဗုဒ္ဓရုပ်ပွားတော်လုပ်ငန်းအထည်ဆက်ကူရိုးနဲ့လုပ်တဲ့ထီးလုပ်ငန်းနိုင်ငံတကာကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုကလွဲပြီးတခြားအကျိုးဆောင်လုပ်ငန်းထိုင်းအနှိတ်ခမ်းလုပ်ငန်းလက်နဲ့ secret လိုက်တဲ့လုပ်ငန်းဧည့်လန်းညွန်နဲ့ဧည့်သည်အကျိုးဆောင်လုပ်ငန်းမူးယစ်စည်းဝါးနဲ့ခိုးယူထားတဲ့ပစ္စည်းတွေရောင်းချတဲ့လုပ်ငန်းထိုင်းဆက်ကောင်ဇက်ရုပ်တွေကိုရေးသားထုတ်ဝေတဲ့လုပ်ငန်းလက်နဲ့ပိုးချီထုတ်လုပ်တဲ့လုပ်ငန်းလုပ်ငန်းတစ်ခုလုံးအတွက်ဥဆောင်ညွှန်ကြားစီစဉ်မှုလုပ်ငန်းထိုင်းနိုင်ငံရဲ့ဥပဒေနဲ့တရားရေးဆိုင်ရာလုပ်ငန်းစတဲ့လုပ်ငန်း28မျိုးကိုနိုင်ငံသားရွှေပြောင်းအလို့သမားတွေလုပ်ခွင့်မရှိဘူးဆိုပြီးတရားဥပဒေနဲ့တင်းတင်းကြပ်ကြပ်ကတ်သတ်ထားတာပါဒီလိုလုပ်ငန်းတွေလုပ်ကိုင်းနေတာကိုတက်ဆိုင်ရန်ကဖမ်းမိခဲ့ရင်တော့အလုပ်သမားတွေအဖို့ထိုင်းနိုင်ငံမှာအလုပ်လုပ်ပိုင်ခွင့်ပိတ်ပင်ခံရတာ၊မူရင်းနိုင်ငံပြန်ပို့ခံရတာ၊ပြစ်ဒဏ်နဲ့ဒဏ်ငွေဆောင်ရတာတွေပြုလုပ်ခံရပြီးအလုပ်ရှင်တွေဘက်မှလည်းပြစ်ဒဏ်ခံရတာ၊ဒဏ်ငွေပေးဆောင်ရတာ၊နိုင်ငံသားအလုပ်သမားငှားယူခွင့်ပိတ်ပင်ခံရတာတွေကြုံတွေ့ကြရမှာဖြစ်ပါတယ်ရှင်
ထိုင်းမှာနိုင်ငံသားလုပ်ခွင့်မရှိတဲ့အလုပ်တွေကြောင်းမညညိုလင်းပြပြခဲ့တာပါအခုတော့ VOA American တရဲ့စနေညစီစဉ်တဲ့ဆုံးမသက်ခင်သတင်းချင်းချက်ကိုကိုစောမှုချောပြပြပေးပါအောင်ခင်ဗျာ
ယူကရိန်းကမြေရှားတပ်တို့အပါအဝင်တန်ဇာတာတွေကိုအမေရိကန်ကရယူပိုင်ခွင့်သဘောတူညီချက်ကိုယူကရိန်းနဲ့အမေရိကန်အကြားတောက်ကြနေတုန်းကလက်မှတ်မထိုးနိုင်ခဲ့ဘူးလို့အင်ဂျီတော်ကအတည်ပြုပြောဆိုပါတယ်တမရာထရန့်နဲ့တမရာဇလန်စကီတို့တောက်ကြနေမှာအခြေအတင်ဖြစ်ခဲ့ပြီးတဲ့နောက်တမရတရင်းစာရှင်းလင်းပွဲဆွေးနွေးပွဲမလုပ်ပြီးသတင်းတောက်တွေရှိမှာဓာတ်ပုံရိုက်ခံနေခြင်းမှာပဲစကားများခဲ့တာဖြစ်ပါတယ်ယူကရိန်းနဲ့ရုရှားငြိမ်းချမ်းရေးကိစ္စဆွေးနွေးပြောဆိုရမှာအခြေအတင်ဆက်ဖြစ်ခဲ့တာပါအဲ့ဒီနောက်အပြန်လည်ပြောဆိုခဲ့ကြပြီးနောက်တွေးဆောင်ပွဲရက်ပြီးမှပဲတမရဇလန်စကီကအင်မြူရောကနေပြန်လည်ထွက်ခွာသွားခဲ့ပါတယ်ဝါရှင်တန်မြို့တော်မှာအမေရိကန်သမ္မတနဲ့ယူကရိန်းသမ္မတတို့အခုလိုအခြေခံတင်ဖြစ်ခဲ့ပြီးတဲ့နောက်ယူကရိန်းဘက်ကရက်ဒီအကြောင်းဥရောပသမ္မတခေါင်းဆောင်အများစုကတုံ့ပြန်ခဲ့ကြပါတယ်။အင်ဂျီရောကိုတောက်ကြနေကရောက်လာတဲ့ယူကရိန်းသမ္မတဗလာဒီမာဇယ်လင်စကီနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့သတင်းတောက်တွေရှိပါဓာတ်ပုံရိုက်ခံရင်းစကားများခဲ့ကြတာအပြန်အလှန်အခြေတင်ဖြစ်ခဲ့ကြတာဖြစ်ပါတယ်။ဒီဖြစ်ပေပြီးမကြာမီကပဲလွတ်လပ်တဲ့ကမ္ဘာကြီးအတွက်ခေါင်းဆောင်အသစ်လိုအပ်နေတယ်ဆိုတာရှင်းရှင်းလင်းလင်းပေါ်လွင်တယ်လို့ EU ဥရောပသမဂ္ဂနိုင်ငံသားရေးရာမူဝါဒအကြီးအကဲကကြကဲလစ်ကလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ယူကရိန်းကဥရောပဖြစ်ပြီးယူကရိန်းနဲ့အတူဥရောပကရပ်တည်တယ်လို့လည်းရေးသားဖော်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတက်ဥစည်းစံချိန်တွေမြင့်တက်နေတဲ့အတွက်စားသုံးသူအခွင့်အရေးကောက်ွက်သူတွေဒီမိုကရက်လွှတ်တော်အမတ်တွေနဲ့ပြည်ထောင်စုကုန်သွယ်ရေးကော်မရှင်အဖွဲ့ဝင်တွေကစုံစမ်းဖြည့်ရှင်ပေးဖို့အစိုးရကိုတိုက်တွန်းနေပါတယ်။တက်ငတ်တဝေးရောကကြောင့်လို့တက်ဥလုပ်ငန်းရှင်တွေကပြောပေမဲ့လည်းသုံးသပ်သူတချို့ကတော့ကုမ္ပဏီတွေကအမြတ်ထုတ်နေတယ်လို့ယုံကြည်ကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းတက်ဥစည်းဒရာစင်ကိုပြန်မြ $4.95 5ဒေါ်လာနီးပါးအထိဈေးတက်သွားခဲ့တာဖြစ်ပါတယ
်ကျေးဇူးပါကိုစောမိုးကျော်ရေအခုလိုသတင်းအချင်းချင်းကိုပြီးမှာတော့ VOA American တရဲ့စနေညအစီအစဉ်လေးဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ပါစက်ပိုင်းဆိုင်ရာရုပ်သံ engineer တွေကတော့ရှောင်းကန်ချန်နယ် Nelson Lopez ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မာVOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လွေရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America.